Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2024ခုနှစ်မတ်လ10ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOAမြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုက်ဒိုမီတာ1925 32တို့အပြင်လိုက်လမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာမှာယာယီစစ်ကင်တရားဆောင်မဲ့ပစ္စည်းတွေကိုတင်ဆောင်လာတဲ့အမေရိကန်စစ်တပ်ကတင်မော်ဒစင်နေတဲ့ပင်လယ်ဒေသကိုသွားနေပါတယ်။ကင်နီဒီသားဖားဆောင်မြို့မှာစစ်ကောင်စီနဲ့တန်းတားလက်နက်အင်အားစုတွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ရင်းနိုင်မယ်သူပြောပြသွားမှာပါ
။အပြစ်မဲ့အယက်သားပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်တိုက်ခိုက်မှုတွေကိုအထူးရောက်ဆုံးတားဆီးနိုင်ရေးလေရင်စီတွေတင်ပို့ရောင်းချမှုတားမြစ်ချက်မှာဘာတွေလိုအပ်နေပါသလဲ
။အိမ်နီးချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေရဲ့ထိရောက်စွာပူးပေါင်းဆောင်ရွက်မှုတော့လူတွေအတွက်ကြောင့်ပေါ့နော်အဲ့ဒီအတွက်ကိုလည်းအားလုံးကဝိုင်းဝန်းထောက်ပြပြီးတော့ပေါ့နော
်ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာစီစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်လည်းတင်ဆက်မှာပါနောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်။ဂါဇာဒေသမှာယာယီစစ်ကင်တရာတည်ဆောက်မဲ့ပစ္စည်းတွေကိုတင်ဆောင်လာတဲ့အမေရိကန်စစ်တပ်ကတင်မော်ဒစင်ဒီနေ့ပဲမြေရဲပင်လယ်ဒေသကိုသွားနေပါတယ်။ဆန္ဒရိက္ခာပြက်လက်နေတဲ့ထောင်ပေါင်းကျည်ပါလက်စတိုင်းတွေအတွက်အကူအညီတွေရေချောင်းကတွန်းမြင့်ပို့ဆောင်မဲ့စီစဉ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကြေညာပြီးတောင်းရဲချက်မှာခီးစဉ်စတင်လိုက်တာပါ။ဂါဇာဒေသမှာစာနာမှုအကူအညီလိုအပ်ချက်တွေကြီးထွားလာနေချိန်မှာပဲအစ္စရေးကထိန်းချုပ်ထားတဲ့ကုန်လမ်းတွေကိုရှောင်ရှားပြီးအမေရိကန်ဂျော်ဒန်နဲ့တခြားနိုင်ငံတွေကလေချောင်းကနေအကူအညီတွေပေးပို့နေသလိုအခုနောက်ဆုံးရေချောင်းကိုပါအသုံးပြုဖို့စီစဉ်နေတာဖြစ်ပါတယ်။ရေချောင်းကအကူအညီပေးမဲ့စီစဉ်ကိုကြိုဆိုချောင်းအစ္စရေးကပြောဆိုထားပြီးအနီးအနားမှာရှိတဲ့ Cyprus ကနေဂါဇာဒေသကိုလာရောက်မဲ့ကုန်သင်းမောတွေကိုစစ်ဆေးမယ်လို့လည်းပြောဆိုထားပါတယ်။ဣသရေးကလုံခြုံရေးအတွက်ကန့်တတ်မှုတွေကြောင့်လွန်ခဲ့တဲ့9လအတွင်းဂါဇာဒေသကိုကုန်းကျောင်းကဝင်ရောက်တဲ့ကားရီတွေကစစ်မဖြစ်ခင်ကတည်းကတိတိကျကျရောင်းနေပြီး900တောင်မပြည့်တော့ပါဘူး။
ဂါဇာကမ်းမြောင်ဒေသမှာဟားမတ်စ်ကိုအင်အားသုံးပြီးအပြင်းထန်ချေမှုန်းနေတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူလောက်ရဟာအစ္စရေးနိုင်ငံအတွက်အထောက်အကူမဖြစ်စေဘဲထိခိုက်နစ်နာမှုတွေသာဖြစ်စေကြောင်းသမ္မတဂျိုးဘိုင်ဒန်ကဝေဖန်ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနိုင်ငံနဲ့ဝင်ရောက်အကြမ်းဖက်တိုက်ခိုက်ခဲ့တဲ့ဟားမတ်စ်ဖွဲ့ကိုတံပြန်နှိမ်နင်းတဲ့လောက်ရကိုထောက်ခံပေမဲ့နေတန်ယာဟူအနေနဲ့အပြင်းထန်လိုက်လံချေမှုန်းတဲ့အကျိုးဆက်ကြောင်းအပြစ်မဲ့ပြည်သူတွေရဲ့အသက်ပေါင်းများစွာဆုံးရှုံးနေတဲ့အခြေအနေကိုပိုးပြီးအာရုံစိုက်ရလိမ့်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဂါဇာမှာအရက်သားတိုက်စုံမှုတိုးလာတဲ့အတွက်အစ္စရေးပေါ်နိုင်ငံတကာထောက်ခံမှုတွေဆုံးရှုံးသွားနိုင်တယ်လို့လာပေါင်းများစွာကတည်းကသမ္မတဘိုင်ဒန်ကတတိပေးခဲ့တာပါ။အမေရိကန်ရုပ်သံသတင်းဌာန MSNBC ရဲ့စနေနေ့ကထုတ်လွှင့်ခဲ့တဲ့မေးဉာဏ်ခံအစီအစဉ်မှာသမ္မတဘိုင်ဒန်ရဲ့အစ္စရေးနဲ့ပတ်သက်လို့ပြောဆိုချက်တွေကိုကြည်ချင်းအားဖြင့်အစ္စရေးနဲ့အမေရိကန်ခေါင်းဆောင်နှစ်ဦးကြားတင်းမာတဲ့ဆက်ဆံရေးကိုပေါ်လွှင့်စေပါတယ်။ဂါဇာမှာအရက်သားတိုက်စုံမှုတွေဟာအစ္စရေးရဲ့ရည်တည်ချက်နဲ့ဆန့်ကျင်နေပြီးကြီးမားတဲ့အမှားတစ်ခုဖြစ်ကြောင်းလည်းသမ္မတဘိုင်ဒန်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်ရှင်။
ရုရှားကြီးကြော်မှုရောက်လူပေါင်းထောင်တောင်းချီတည်ဆုံရတဲ့စစ်ပွဲကိုအဆုံးသတ်နိုင်အောင်ယူကရိန်းအနေနဲ့စစ်ဆင်ညှိနှိုင်းရတဲ့တတိရှိကိုလိုတဲ့အကြောင်းပုံရံမင်းကြီးကမင်ကြားလိုက်ပါတယ်
။ Quello che vede la situazione pensa al popolo e ha il coraggio.
အရာအကောင်းဆုံးသူဆိုတာအခြေအနေကိုသုံးသပ်ပြည်သူတွေတက်စဉ်းစားပြီးစစ်ဆင်ညှိနှိုင်းနိုင်အောင်အလံဖြူထောင်ရတဲ့တတိရှိကိုလိုတဲ့အကြောင်းပုံရံမင်းကြီး Francis ကဆွစ်ဇာလန်ရုပ်သံဌာနဖြစ်တဲ့ RSI ကမလ20ရက်နေ့မှာအပြည့်စုံထုတ်လွှင့်မဲ့မင်းမြန်ကန်အတွင်းမှာမင်ကြားခဲ့တာပါစစ်ဆင်ညှိနှိုင်းမှုဆိုတာတတိရှိရဲ့စကားလုံးဖြစ်ပြီးအရေးနိုင်တဲ့အခြေအနေမျိုးမှာစစ်ဆင်ညှိနှိုင်းတာရှက်စရာလုံးရမဟုတ်ကြောင်းလည်းတိုက်တွန်းခဲ့တာပါအညာခံတဲ့တင်ကိတာအဖြစ်အလံဖြူထောင်ဖို့ဆိုတဲ့စကားလုံးကိုတော့ဒင်းတော့ကမင်းမြန်ရမှာ ထည့်သွင်းပြောဆိုခဲ့တဲ့အပေါ်ပုရန်မီးကပြန်လည်ဖြေကြားတဲ့နေရာမှာတုံ့နှုံပြောဆိုတာဖြစ်ပါတယ်။ယူကရိန်းရေးနဲ့ပတ်သက်လို့ဆစ်ဆန်ညီနိုင်မှုအရင်ကလည်းပုရန်မီးတိုက်တွန်းခဲ့ဘူးပေမဲ့အခုလိုအလံမြူထောင်မှုအညံ့ခံဖို့ဆိုတာမျိုးတုံ့နှုံတာတော့မရှိခဲ့ဘူးပါဘူး။နနစ်ချာရုရှားချွတ်ချွတ်ဆစ်ဆုံးသက်ရေးငြိမ်းငြိမ်းရေးကိုယ်စားလှယ်ဖြစ်အီတလီရန်အမတ်မတ်တီယိုဆူပီကိုလည်းယူကရိန်းရုရှားနဲ့အမေရိကန်တို့ကိုပြီးခဲ့တဲ့နှစ်မှာပဲပုရန်မီးကဆစ်လွတ်ခဲ့ဘူးပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15653ည92.25 kHz 11803ည92.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းလေးကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။ကင်းနီဒေသဖားဆောင်မြို့မှာစစ်ကောင်စီနဲ့တိုင်းဒေသနဲ့ကန်အင်အားစုတွေကြားပြီးခဲ့တဲ့လနောက်မင်္ဂဆာတိုက်ပွဲတွေဆက်ဖြစ်နေပြီးအထိကဲကြဆုံးနေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဖားဆောင်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ကောင်စီကလေကြောင်းကတက်ခဲ့တာတွေရှိတယ်လို့လည်းကင်းနီမျိုးသားများကာကွယ်ရေးတပ်ဖွဲ့ KNDF ပြောခွင့်ရသူတူဖြစ်တဲ့တာရဆိုးက VOE ကိုပြောပါတယ်
။ဖားဆောင်မြို့ထဲမှာတော့ခုချင်းတီတွေ့တိုက်ပွဲတွေကရှိနေတော့ပဲပေါ့နော်အလို့စင်မှာစစ်ကောင်စီတိုက်ရတာဟိုမြို့ထဲမှာဖြန့်ထားတဲ့သူရဲ့လှုပ်ရှားတဲ့တွေသူတို့ရဲ့ဒီမြို့ရဲ့စီတီကောင်ကအကုန်းစခန်းတွေကနေသူတို့ပြတ်ဆော့ပြီးတော့သူတို့အခြေဆိုင်တိုက်ရင်တွေထဲကိုပြန်ပြီးတော့ဆုတ်ခွာသွားရတဲ့အခြေအနေမျိုးဖြစ်တော့ပါပြီစစ်ကောင်စီတပ်ဖက်ကဟိုမြို့ထဲကိုတော့ဒါလေရင်နဲ့ပုံချတိုက်ခိုက်တာတွေအဆင်သင့်လုပ်နေတာတွေတော့ရှိပါတယ်
တိုက်ပွဲတွင်နှစ်ဖက်တိုက်ခိုက်ကြဆုံးမှုတွေရှိရလို့ပြောရမယ်လဲအတိအကျတော့မသိရသလိုစစ်ကောင်စီကသတင်းထုတ်ပြန်တာလည်းမတွေ့ရသေးပါဘူးတိုက်ပွဲတွေဖြစ်နေတဲ့နယ်မြေကဒေသခံတချို့ကိုစစ်ကောင်စီတပ်ကဖမ်းဆီးတာတွေရှိတယ်လို့လည်း KNDF ပြောခွင့်ရကပြောဆိုထားပေမဲ့တရားအတည်ပြုလို့တော့မရသေးပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုဂျော်ဂျီယာတက္ကသိုလ်သူနာပြုတ်ကျောင်းသူလက်ကန်ရယ်လီကိုတတ်မှုနဲ့ဖမ်းဆီးထားသူကိုနိုင်ငံတော်အခြေပြမိန့်ခွန်းပြောချိန်မှာတရားမဝင်ဝင်ရောက်သူဆိုပြီးတုံ့နှုံခဲ့မိတဲ့အတွက်အနောက်ဒရမိကျောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်တကယ်တော့အထောက်ထားမဲ့သူလို့သာတုံ့နှုံတင်တယ်လို့သမ္မတဘိုင်ဒန်က MSNBC ရုပ်သံသတင်းဌာနကစနေနေ့ကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့တာပါဗင်နီဇွဲလားနိုင်ငံကရွှေ့ပြောင်းလာသူအသက်26နှစ်အရွယ်ဟိုဆေးအန်တိုနီယိုအီဘရာဟာဖေဖော်ဝါရီလ22ရက်နေ့ကအပြေးလေ့ကျင့်ခန်းလုပ်နေတဲ့ဂျော်ဂျီယာတက္ကသိုလ်ကျောင်းသူရယ်လီကိုဖမ်းဆီးပြီးတော့တပ်ဖြတ်ခဲ့ရဆိုတဲ့ဆွဲချက်နဲ့အာမခံမပေးဘဲဂျော်ဂျီယာရဲတပ်ဖွဲ့ကဖမ်းဆီးထားတာပါဂျော်ဂျီယာပြည်နယ်ကိုမဲဆွယ်စီယုံရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရန့်ကတော့အသက်ခံရသူကျောင်းသူရယ်လီရဲ့မိဘတွေတက်ရောက်နေတဲ့သူ့ရဲ့ဟော်ပြောပွဲမှာသမ္မတဘိုင်ဒန်တောင်းပန်ချက်တွေကိုပြစ်တင်ပြောဆိုခဲ့တဲ့အပြင်ရယ်လီတည်ဆုံမှုနဲ့ပတ်သက်လို့သမ္မတဘိုင်ဒန်မှာတာဝန်ရှိတယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဆူမထရာချွန်းမှာမိုးသီးထန်ရွာသွန်းရာကရေကြီးမြေပြိုမှုတွေကြောင့်19ယောက်ထဲမှနေတည်ဆုံပြီး9ယောက်ပျောက်ဆုံးနေကြောင်းတာဝန်ရှိသူတွေဒီနေ့ပဲပြောလိုက်ပါတယ်။အလေးချိန်တန်နဲ့ချီတဲ့ရှင်တွေကြောက်တုံးတွေအမြင့်ကန်တွေကျွတ်ထွက်ကုန်တဲ့တစ်ပင်တွေတောက်ချန်နေနောက်ပိုင်းမှာတောင်ကျရည်နဲ့တူပြိုဆင်းလာခဲ့ပြီးဆူမထရာချွန်းအနောက်ဘက်ကကြေးရွာတွေကဘာတွေကိုတိုက်စားခဲ့တာဖြစ်ကြောင်းဒေသခံကပ်ဘီဒန်စီမံကကွန်ရေးဌာနအကြီးအကဲကပြောပါတယ်။အရေးပေါ်ကစေးဝန်ထမ်းတွေစနေမှာအလောင်း9လောင်းစတ်တွေ့ခဲ့ပြီးနောက်ထပ်တွေ့တဲ့အလောင်းတွေနဲ့ပါဆိုရင်စုစုပေါင်း19လောင်းရှိသွားပြီလို့လည်းပြောဆိုထားပါတယ်။အနည်းဆုံး2ဦးတန်ရပြီး9ဦးပျောက်ဆုံးနေတယ်လို့လည်းအမျိုးသားကပ်ဘီဒန်စီမံကကွန်ရေးဌာနကကြေညာချက်ထုတ်ပြန်ရမှာဖော်ပြခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေညချမ်းသတင်းစီစဉ်ကိုကိုအောင်လွင်နဲ့အတူတင်ဆက်ခဲ့တာပါ။အခုတော့ဒီရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုထုတ်လင်းပါပါရှင်။နေထိုင်ခွင့်အလုပ်လုပ်ကင်ခွင့်ကျမကြီးစောင်းရှောက်မှုစတဲ့အခက်ခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့မလေးရှားနိုင်ငံရောက်ရိုဟင်ဂျာတွေကိုတရားဝင်အသိအမှတ်ပြုပေးဖို့နဲ့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးဗရင်ညင်ဒီကျင်းညာစာတမ်းနဲ့အညီရိုဟင်ဂျာတွေကိုလူ့အခွင့်အရေးတွေပေါ်ဆောင်ပေးဖို့မလေးရှားလူငယ်ကွန်ရဲ့ဥက္ကဋ္ဌကိုမေယူအီဆန်ကတောင်းဆိုလိုက်ပါတယ်မလေးရှားရောက်ရိုဟင်ဂျာတွေလူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေ VOA ရိုဟင်ဂျာ Lifeline အစီအစဉ်ကနေ Hamid Hussein စီစဉ်တင်ဆက်ထားတဲ့သတင်းကိုအခြေခံပြီးတော့ VOA မြန်မာပိုင်းကမဆုမွန်ကပြောပြမှာပါရှင်
မလေးရှားနိုင်ငံရောက်မြန်မာတွေထဲမှာတော့တရားဝင်အလုပ်လုပ်ကိုင်းနေတဲ့သူတွေရောတရားမဝင်နေထိုင်အလုပ်လုပ်ကိုင်းတဲ့သူတွေအပါအဝင်အာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကနေဆီယနာရှင်လက်အောက်ကနေလွတ်မြောက်အောင်ထွက်ပြေးတိမ်းရှောင်လာကြတဲ့သူတွေနဲ့ပြည်ပနိုင်ငံတွေမှာအခြေချလုပ်ကိုင်းနိုင်မှုပင်လယ်ပြင်ဖြတ်ကျော်အသက်ဆုံးထွက်ခွာလာတဲ့သူတွေအတွက်အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်လို့မလေးရှားလူငယ်ကွန်ရက်ကဥက္ကဋ္ဌကိုမေယူအီဆန်က VOA Rohingya Life Line အစီအစဉ်ကိုပြောဆိုထားပါတယ်။မလေးရှားရောက် Rohingya တွေအတွက်နေစဉ်လူနေမှုဘဝတွေမှာရင်ဆိုင်နေရတဲ့ဒုက္ခအကြက်တဲတွေနိုင်ငံတွင်းလွတ်လပ်စွာလှုပ်ရှားသွားလာခွင့်အလုံးလုံးကိုင်းခွင့်အခွင့်အလမ်းဆုံးရှုံးတာနောက်ပြီးတော့မလေးရှားအနာပိုင်ရဲလုံယုံရေးတွေရဲ့အထူးစီမံချက်တွေနဲ့အုပ်စုလိုက်ဖမ်းဆီးချုပ်နှောင်ခံရတာနောက် Rohingya တွေအပါအဝင်မလေးရှားနိုင်ငံထဲမှာတရားမဝင်နေထိုင်တဲ့နိုင်ငံတကာကရွှေ့ပြောင်းအလို့သမားတွေအပေါ်မှာမလေးရှားအစိုးရရဲ့မူဝါဒတွေကြောင့်လူခွေချိုးဖောက်ခံရမှုတွေနဲ့အခက်အခဲစိန်ခေါ်မှုမျိုးစုံကြီးလန့်စားစားနေစဉ်ရင်ဆိုင်နေထိုင်နေကြရတယ်လို့ကိုမေယူကပြောပါတယ
်မလေးရှားမှာ there has been generating call take inner babute current situation cancel ho dinner babuta atto keso khatawatir ho usalle bolla the interview ya alla baja baje shukriya tole are malaysia ma da has been ho ara roinger khawat khondira solare holi
ဒီလိုမျိုးမြန်မာနိုင်ငံသားတွေအပါအဝင်ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေအပေါ်မှာမလေးရှားနိုင်ငံမှာမတရားဖမ်းဆီးထိန်းသိမ်းမှုတွေရှိနေတယ်ဆိုတာကိုလူခွေလှုပ်ရှားသူတွေနဲ့အာဆီယံလွှတ်တော်အမတ်တွေကဝေဖန်လိုက်ကြပါတယ်။ကလေးငယ်ပေါင်း1400အပါအဝင်ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်12000လောက်ဖမ်းဆီးခံထားရပြီးတော့သူတို့ကိုထိန်းသိမ်းထားတဲ့နေရာတွေဟာလည်းစိတ်ပိုင်းရုပ်ပိုင်းထိခိုက်လောက်တဲ့အခြေအနေတွေရှိပြီးတော့အတော်လေးကိုစိုးဝါနေပါတယ်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကမတ်လ6ရက်နေ့ကအစီရင်ခံစာထုတ်ပြန်ပါတယ်။မလေးရှားအာဏာပိုင်တွေဟာရွှေ့ပြောင်းနေထိုင်တဲ့သူတွေကိုရာဇဝတ်သားတွေတစ်ဖွဲ့ဆက်ဆံနေပြီးတော့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာပြင်ပကဘာနဲ့အဆက်အသွယ်မရဘဲနဲ့အခြေရတော်ကြာဖမ်းဆီးခံထားရတယ်လို့ HRW ရဲ့အာရှရေးရာသုတေသီရှောင်းနာဘတ်ကနာကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကိုဖမ်းဆီးထားတဲ့သူတွေနဲ့တွေ့ဆုံခွင့်ကိုတော့2019ခုနှစ်ဩဂုတ်လခရီးကကန့်သက်ထားတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။မလေးရှားနိုင်ငံကဒုက္ခသည်ဒါမှမဟုတ်ခိုလုံခွင့်ရဖို့အတွက် UNHCR မှာရှောက်ထားတဲ့သူကခံမှန်းခြေလူပေါင်း38000ကျော်ရှိပြီးတော့အများစုကတော့မြန်မာနိုင်ငံကဖြစ်ပါတယ်။အထူးသဖြင့်ဒုက္ခသည် GAT UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အတိမတ်ပြု UN ကပြားကင်ဆောင်ထားတဲ့သူတွေဟာမလေးရှားနိုင်ငံတွင်းမှာတရားဝင်အလုပ်လုပ်ကင်ခွင့်မရှိသလိုစားတောက်ဆိုင်နေစီးပွားရေးလုပ်ငန်းတွေနဲ့ရုံးဖွဲ့စည်းတွေမှာလည်းအလုပ်လုပ်ခွင့်တားမြစ်ခံထားရပါတယ်။ဒီလိုပဲ UN ကကင်ဆောင်ထားခြင်းမရှိတဲ့တရားမဝင်ရွှေ့ပြောင်းသူတွေမှာလည်းပို့ပြီးတော့မှအခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုမေယူကရှင်းပြပါတယ်။မလေးရှားအစိုးရဘက်က UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အတိမတ်ပြုကပြားကင်ဆောင်ထားတဲ့သူတွေထဲမှာရိုဟင်ဂျာဒုက္ခသည်တွေကိုအတိမတ်ပြုခြင်းမရှိပါဘူးလို့ကိုမေယူကဆိုပါတယ်။ဒါပေမဲ့မလေးရှားနိုင်ငံထဲမှာမလေးရှားရဲအာဏာပိုင်တွေဘက်က UN ကကင်ဆောင်ထားတဲ့သူတွေကိုဖမ်းဆီးစစ်ဆေးတဲ့အခါမှာတော့ပြန်ပြီးတော့လွှတ်ပေးလိုက်တာရှိသလို UN ကရှိပေမဲ့လည်းဖမ်းဆီးချုပ်နှောင်ခံထားရတာရှိပါတယ်။မလေးရှားအစိုးရဘက်ကအခု UN ကကင်ဆောင်ထားတဲ့သူတွေကိုအတိအမှတ်မပြုတာကတော့1950ခုနှစ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တာကြောင့်လို့လဲမလေးရှားလူငယ်ကွန်ရက်ကဥက္ကဋ္ဌကိုမေယူကသုံးသပ်ပါတယ်
။ G on a Zian Swalgo job UNHCR Zian ne ke card kan di are range color the yan government mane ne dolondya yan mane has guri government no mane kyala hole
ဒါကြောင့်မလေးရှားနိုင်ငံတွင်အစိုးရမဟုတ်တဲ့ INGO, NGO တွေအပါအဝင် UNHCR နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကမလေးရှားအစိုးရပေါ်ဒုက္ခသည်တွေရဲ့အခွင့်အရေးဦးစားပေးစဉ်းစားပေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းမလေးရှားအာဏာပိုင်တွေဘက်ကအကြောင်းပြငြင်းဆန်သလိုတကယ်လို့ဒုက္ခသည်တွေကိုဒုက္ခသည်အခွင့်အရေးအပြည့်အဝပေးလိုက်မယ်ဆိုရင်မလေးရှားနိုင်ငံတွေကိုဒုက္ခသည်တွေအလုံးအရင်းနဲ့ဝင်ရောက်လာမှာကိုလည်းစိုးရိမ်မကင်းဖြစ်နေတာဖြစ်ပါတယ်။ဒါကြောင့်မို့လို့မလေးရှားအစိုးရကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းတွေကိုရိုဟင်ဂျာလူငယ်ကွန်ရက်အနေနဲ့တောင်းဆိုလိုတာကတော့ ရိုဟင်ဂျာတွေဟာမြန်မာနိုင်ငံထဲမှာလူခွေချိုးပေါက်ခံထားရသလိုလူမျိုးတုံးတက်ဖြတ်မှုတွေနဲ့ရင်ဆိုင်နေခဲ့ရတဲ့အဖိနှိတ်ခံလူနည်းစုတွေဖြစ်သလိုရခိုင်မြောက်ပိုင်းက2018ခုနှစ်ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုမှာအမေရိကန်ပြည်ထောင်စုကိုယ်တိုင်လူမျိုးတုံးတက်ဖြတ်မှုအဖြစ်တရားဝင်အသိအမှတ်ပြုထားတာဖြစ်သလိုနိုင်ငံတကာတရားရုံး ICJ မှာလည်းလူမျိုးတုံးတက်ဖြတ်ခံရမှုနဲ့စုံစမ်းစစ်ဆေးအရေးယူနိုင်မှုဆောင်ရွက်နေစေအချိန်အခါဖြစ်တာမို့လို့ရိုဟင်ဂျာတွေအနေနဲ့အပြည်ပြည်ဆိုင်ရာလူခွေကျင်ညာစာတမ်းနဲ့အညီလူခွေအပြည့်အဝရရှိဖို့အရေးတကြီးလိုအပ်ပါတယ်လို့ဆိုပါတယ်အခြေခံလူခွေအပြည့်အဝမရဘဲနဲ့ရေရှည်ရက်တီနေထိုင်နိုင်မှုအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရတဲ့ရိုဟင်ဂျာတွေရဲ့အရေးမလေးရှားအာဏာပိုင်တွေအနေနဲ့အထူးအလေးထားဆောင်ရွက်ပေးပါလို့လည်းမလေးရှားလူငယ်ကိုရဲဥက္ကဋ္ဌကိုမေယူကမြစ်တာရက်ခံပါတယ်ရိုဟင်ဂျာတွေဟာမြန်မာနိုင်ငံထဲမှာလည်းတရားဝင်အသိအမှတ်ပြုမခံရသလိုနိုင်ငံတွင်းမှာလွတ်လပ်စွာလှုပ်ရှားသားလာခြင်းပညာသင်ကြားခွင့်ကျန်းမာရေးဆောင်ရှောက်မှုစတဲ့အခြေခံလူခွင့်ရေးတွေဆုံးရှုံးခဲ့ရသလိုသူတို့အသက်လူပြီးတော့ပြေးဆောင်ခိုလုံနေရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာလည်း6နှစ်ကျော်ကြာဒုက္ခသည်စခန်းနေတဲ့စာနဲ့ရိတ်ခါဖျက်ထောက်ခံရမှုအပါအဝင်အခက်အခဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီးတော့အနာဂတ်မျှော်လင့်ချက်မဲ့နေတဲ့အနေအထားဖြစ်ပါတယ်လို့ကိုမေယူကထောက်ပြပါတယ်ဒါကြောင့်မို့လို့ဒီလိုမျိုးအခက်အခဲအကြက်တဲမျိုးစုံနဲ့ခံစားနာကျင်နေရတဲ့တိုင်းပြည်နိုင်ငံပြောက်နေရတဲ့ရိုဟင်ဂျာတွေအပေါ်မလေးရှားအစိုးရအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့စာနာနားလည်ပေးကြဖို့နဲ့မြန်မာနိုင်ငံဘက်ကအတင်းအကျပ်ပြန်ပြီးတော့မပို့ဆောင်ပေးဖို့တရားဝင်ဒုက္ခသည်စည်ရင်းမဝင်သေးတဲ့အဒီဒုက္ခရောက်နေတဲ့ရိုဟင်ဂျာတွေအပါအဝင်မလေးရှားရောက်မြန်မာနိုင်ငံသားတွေကိုလူခွေရည်နဲ့အညီကာကွယ်ဆောင်ရှောက်ပေးပါလို့မလေးရှားအစိုးရအပေါ်မလေးရှားလူငယ်ကွန်ရက်ဥက္ကဋ္ဌကိုမေယူအီဆန်ကအထူးအလေးနက်ထားတောင်းဆိုမြစ်တာရက်ခံမှာကြောင်း VOA Rohingya Live Live အစီအစဉ်ကိုပြောဆိုထားတာဖြစ်ပါတယ်ရှင်
။မဆုမှုပါရှင်။အခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။အပြစ်မဲ့တဲ့အရက်သားပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်တိုက်ခိုက်မှုတွေကိုအထူးရောက်ဆုံးတားဆီးနိုင်ရေးလေရင်စီတွေတင်ပို့ရောင်းချမှုတားမြစ်ချက်မှာမြမအိမ်ကြီးချင်းတွေနဲ့ဒေသရင်းနိုင်ငံတွေပူးပေါင်းပါဝင်ဖို့လိုအပ်နေကြောင်းတမ်မတ်ကြီးဦးကျော်မိုးထွန်းက VOA ကိုပြောပါရယ်။စကိုင်းတိုင်းပါဝင်တိုင်းသားနယ်မြေတွေမှာအရက်သားတွေအပေါ်စစ်ကောင်စီကရရက်ဆက်ဆက်တပ်ဖြတ်နေတဲ့ဆွဆွဲချက်အစီရင်ခံစာရီနဲ့ပတ်သက်လို့ကုလသမဂ္ဂကဘာရီဆောင်ရွက်နေပါသလဲ။ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင
် The atrocities, the tragedies, the burden of pain and sacrifice are every day.But that we need to remind ourselves and to speak out.
ဒါကတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာတောက်ချာနေကပြုလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အမီနာမိုဟာမက်ကမြန်မာဂါဇာနဲ့ဆူဒန်အပါအဝင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံတွေမှာရက်ဆက်ကြမ်းကြုတ်မှုတွေရင်ဆိုင်နေရတဲ့အရဲသားပြည်သူတွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းသွားတာပါ။ဒါကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာဘာတွေဆောင်ရွက်နေကြသလဲ၊ဘလို့အခြေအနေတွေရှိနေပါသလဲ။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကိုမေးမြန်းထားပါတယ်ရှင်
။ဟုတ်ကုလသမဂ္ဂမှာတမ်မတ်ကြီးအပါအဝင်နောက်မြန်မာနိုင်ငံဆိုင်ရာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တွေနောက်အဲလို Tom Andrew Stroh တို့ပါတော့အများတန်းပြောနေတတိပေးနေတာပေါ့နော်မြန်မာနိုင်ငံတွင်းမှာစစ်ကောင်စီဘက်ကတဖြည်းဖြည်းသူတို့ရဲ့အရှုံးတွေပို့ပြီးတော့များလာလေဟိုတည်သူတွေပေါ်မှာပုံပြည့်ရက်ဆက်မဲ့အတိုင်းဒါကြီးမားလာဖို့ရှိတယ်ဆိုတာထောက်ပြထားတော့ကုလသမဂ္ဂဘက်ကဒီမြန်မာအရေးမှာပို့ပြီးတော့ထိတိယောက်ဆောင်ရွက်နိုင်တဲ့အခြေအနေရောဘလို့ရှိလဲရှင
်ဟိုဒီလိုမိကုန်းတွေကြာတိုင်းဘာပဲပြောပြောပေါ့နော်ကျွန်တော်တို့တွေကတကယ်ကိုပေါ့နော်စိတ်မသက်မသာဖြစ်ရတယ်ဘာလို့လဲဆိုတော့ဟိုးဆပြီးတော့ကျွန်တော်တို့ဒီ2021 April May ပေါ့နော်အထူးသဖြင့်အဲ့ဒီကကျွန်တော်တို့ကနေပြီးတော့ R2B ပေါ့နော် responsibility to protect တို့ no fly zone တို့ဟိုကျွန်တော်တို့ကြဲကြဲလောင်လောင်ပေါ့နော်ကျွန်တော်ပြည်သူတွေမြေပြင်မှာတကယ်ကိုကြဲကြဲလောင်လောင်တောင်းဆိုခဲ့တယ်ပေါ့နော်အဲ့တောင်းဆိုတဲ့ဥစ္စာတွေလည်းအဲကျွန်တော်တို့တွေနိုင်ငံတကာအသိအောင်ဆက်လုပ်ခဲ့တယ်ပေါ့နော်နိုင်ငံတကာသိတယ်ကြားတယ် မြင်တယ်ပေါ့နော်အထူးဖြင့်ဒီလိုမျိုးအာတူပီနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေဆိုရင်အဲကျွန်တော်နဲ့ဒီမှာတွေ့ဆုံတဲ့အခါတွေမှာပေါ့နော်အထူးသဖြင့်အရင်ကပေါ့နော်တာဝန်ဟိုယူခဲ့တဲ့ဟိုဥပမာဩစတြေးလျနိုင်ငံသားဝင်ကြီးတို့မျိုးတာဝန်ယူခဲ့တဲ့လူတွေပါလေဆိုရင်သူတို့ပြန်ပြောတဲ့ဥစ္စာချင်းသူတို့စိတ်မကောင်းဘူးပေါ့နော်ဒီနိုင်ငံတကာအနေနဲ့ကုလသမဂ္ဂအနေနဲ့ဒီလိုမျိုးပြည်သူတွေကတောင်းဆိုနေတော်ညာလဲပေါ့နော်ဘာမှလုံနိုင်ခြင်းမရှိသေးတဲ့ဥစ္စာကိုတော့သူတို့အရင်စိတ်ပြတ်မိတယ်ဆိုတဲ့ဥစ္စာအဲသူတို့ပြောတဲ့ဥစ္စာရှိတယ်ပေါ့နော်ဒါကြောင့်အခုထိတော့ပေါ့နော်ကျွန်တော်တို့တွေဒီလိုမျိုးမြန်မာနိုင်ငံအတွင်းမှာပြည်သူတွေအနေနဲ့ရရဆက်ဆက်အဲဟိုပေါ့နော်တပ်ဖြတ်မှုတွေကြုံနေရတာနောက်ပြီးတော့ဒီခံစားမှုတွေပေါ့နော်စိုးရတဲ့ခံစားမှုတွေကြုံနေရတာရက်တန်းရက်နိုင်ဖို့ဟိုကာဝယ်ပေးနိုင်ဖို့အတွက်ကိုကျွန်တော်တို့တောင်းဆိုနေတယ်။တောက်လျှောက်ကိုဒီလိုမျိုးအချက်လက်တွေပေါ့နော်ဥပမာဒီပြီးခဲ့တဲ့ရက်ပိုင်းတွေကဒီဒီဟိုမီဒီယာတွေမှာတစ်ဆင့်ပေါ်တဲ့ပေါ့နော်ဒီမှာဟိုဇာတိတော်လိုင်းရဲပေါ့နှစ်ယောက်ကိုမီရှိုတပ်ဖြတ်တဲ့ဥစ္စာတွေအဲအခုရပိုင်းတွင်မှာတချို့တွေမှာနေရာတွေမှာပေါ်တဲ့ပေါ့နော်တကယ်ရရဆက်ဆက်ပေါ့နော်လူတွေကိုအပိုင်းပိုင်းဖြတ်ပြီးတော့တပ်ဖြတ်ထားတဲ့ပုံတွေတကယ်ကိုလူမဆန်တဲ့တကယ်ကို war crimes ကိုအပြည့်အကျုံလုပ်နေတဲ့ဥစ္စာတွေကျွန်တော်တို့ OACH ပေါ့နော် High Commissioner ဆိုလဲလူခွင့်မဟာမင်းကြီးဆိုလဲတောက်လျှောက်သူအခုလူခွင့်ရေးကောင်စီအစည်းအဝေးကျင်းပနေပေါ့နော်အဲ့ဒီအခွင့်အရေးတို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ interactive dialogue လို့ပြောရမှာလေဒါဟုတ်သူတောက်လျှောက်ကိုပြောနေတဲ့ဥစ္စာရှိတယ်ပေါ့နော်ဒါတော့အားလုံးသိတဲ့အတိုင်း UN ရဲ့ဟိုပေါ့နော်ဒီ system မှာဆိုရင်လူခွင့်ရေးကောင်စီလို့ပြောလို့ဆိုရင်ဆုံးဖြတ်ချက်တွေကချမှတ်နိုင်တယ်ပေါ့နော်သူတို့မှာအဲချလိုက်တဲ့ဆုံးဖြတ်ချက်တွေကlegally binding မရှိဘူးပေါ့နော် morally binding ပဲရှိတယ်ပေါ့နော်တောင်းဆိုတဲ့ဥစ္စာတွေတောင်းဆိုတာပဲရှိတယ်မလုပ်ရင်ပါဘာအချင်းယူမယ်ဆိုတဲ့ဥစ္စာတွေမရှိဘူးเนาะဒါကြောင့်ဒါတွေနဲ့ဆက်ဆက်ပြီးတော့လာရင်ကျွန်တော်လုံခြုံရေးကောင်စီကိုပဲဥတီရမယ်အဲဥစ္စာမျိုးရှိတယ်ပေါ့เนาะထိရောက်တဲ့အရေးယူမှုတွေလုတ်ပေးနိုင်တယ်ဆိုရင်လည်းပေါ့เนาะအနည်းဆုံးတက်တာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့เนาะဥပမာဒီလေရင်တွေကိုစစ်တပ်ကလေရင်တွေကိုအသုံးပြုပြီးတော့ဘုံကျဲနေရာရပ်တန့်ဖို့အတွက်ဆိုရင်အဲကျွန်တော်တို့ဟို Jeff UN နဲ့ပတ်သက်ပြီးတော့ပေါ့เนาะတက်နိုင်တယ်များစစ်တပ်ကိုမစည်းစင်းအောင်ကျွန်တော်ဝိုင်းလုပ်ဖို့လိုတယ်ပေါ့နော်ဒါကြောင့်တချို့နိုင်ငံတွေလည်းဒါနဲ့ပတ်သက်လို့ targeted sanction တွေချထားတာတော့ရှိတယ်ဒါပေမဲ့အိမ်နီးချင်းနိုင်ငံတွေဒေသတွင်းနိုင်ငံတွေရဲ့ထိရောက်စွာပူးပေါင်းဆောင်ရွက်မှုတော့လိုတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒီအတွက်ကိုလည်းအားလုံးကဝိုင်းဝန်းထောက်ပြပြီးတော့ပေါ့နော်လူဆန်ကြဖို့ဟိုပေါ့နော်ဒီ moral obligation အရာကျွန်တော်တို့ပြည်သူတွေကိုကဲတင်ပေးကြဖို့ဆိုတဲ့ဥစ္စာကိုလည်းထောက်ပြနိုင်လေလေပိုကောင်းလေပဲလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဆော့ဆော့တမ်မတီပြောသွားတယ်တဲ့မှာဒီ R2P နဲ့တက်ဆိုင်တဲ့ပုံကိုယ်ကြီးပေါ့လေဒီကုလသမဂ္ဂမှာဟိုတမ်မတီတွေ့ဆုံတဲ့ချိန်တိုင်းလေပြောဆိုဆွေးနွေးတာရှိတဲ့အခါကျတော့သူတို့ဘက်ကအဓိကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးကင်တွယ်ဖို့ကအဓိကဘာချက်တွေရှိဟိုစိန်ခေါ်မှုတွေပေါ့ဘယ်လိုချက်တွေရှိနေရလဲရှင
်ဒီလိုမျိုးဟို action oriented ပေါ့နော် sanction orientedပါရဆုံးချက်ချက်တခုလုံခြုံရေးကောင်စီကချဖို့ဆိုရင်ခုနပြောတဲ့အများရန်အဖွဲ့ငါးနိုင်ငံကနေပြီးတော့ဟိုဗီတိုမသုံးဖို့လိုတယ်ပေါ့နော်။ဒါကြောင့်အခုကတော့အားလုံးသိတဲ့အတိုင်းပေါ့နော်။ဟိုအများရန်အဖွဲ့ဝင်ငါးနိုင်ငံထဲမှာစစ်တပ်နဲ့ဆက်ဆံနေတဲ့အများရန်အဖွဲ့ဝင်တွေလည်းရှိတဲ့အတွက်ကြောင့်ပေါ့နော်။အဲ့ဒီအပေါ်ကိုချင့်ကြိမ်ပြီးတော့တချို့ပေါ့နော်ကျွန်တော်တို့အားပေးတဲ့အဲဟိုပံ့ပိုးလိုတဲ့နိုင်ငံတွေကတော့ချင့်ကြင်ပြီးတော့ဆောင်ရွက်နေရတယ်ဆိုတဲ့ဥစ္စာတော့အကြမ်းပြင်းအဲနားလည်ထားတဲ့ဥစ္စာမျိုးရှိပါတယ်။ဒါကြောင့်အဓိကကတော့ခုနပြောတဲ့ဗီတိုရဲ့အဲအာနေဂျက်တစ်ခုကကျွန်တော်တို့ဘောမှာလည်းလာရိုက်ခတ်နေတဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်မြင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကဒါကိုလုတ်ဖို့တစ်ဖက်ကလည်းဒါကိုလုတ်နေတယ်။နောက်တစ်ဖက်ကလည်းindividual နိုင်ငံတွေအနေနဲ့တတ်နိုင်တဲ့ဘက်ကပေါ့နော်ဒီ jet fuel တင်သွင်းခြင်းကိုမယုတ်မဖြစ်နိုင်အောင်ဥပမာစစ်တပ်ကိုလက်နက်ရောင်းနေတာတွေမဖြစ်နိုင်တတ်နိုင်ပြီးတော့ဝိုင်းဝန်းပြီးတော့ပေါ့နော်စူးစမ်းဆောင်ရွက်ပေးကြဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ကတော့တောက်လျှောက်မြစ်တာရက်ခံနေတော့ဘာလို့ကျွန်တော်ကခုနအိန္ဒိယနိုင်ငံတွေဒေတာတင်းနိုင်ငံတွေကထိရောက်စွာပူးပေါင်းဆောင်ရွက်ဖို့လိုလဲလို့ပြောတဲ့ဥစ္စာမှာလည်းပေါ့နော်ခုန CA ဘာတွေဟိုလေရင်စီတို့ဘာတို့ကလည်းပေါ့နော်အခုထိဝင်နေတယ်ဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်တို့ကြားသိနေရတယ်ပေါ့နော်ဒါကြောင့်အဲ့လိုဝင်နေတဲ့ဥစ္စာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ပေါ့နော်ကျွန်တော်ဝိုင်းဝန်းတယ်ဆိုတော့တချို့နိုင်ငံတွေကလည်းပြောပါသူတို့တွေအနေနဲ့မြန်မာပြည်သူတွေကိုမထိခိုက်အောင်ပေါ့နော်သူတို့ဟိုဆောင်ရွက်နေတာဖြစ်တဲ့အတွက်ပေါ့နော်တချို့ဥစ္စာတွေ ပြည်သူတွေကိုထိကြိုက်တဲ့ဥစ္စာမျိုးတွေရှိတယ်ဆိုရင်လည်းပေါ့နော်ဒီစစ်တပ်ကိုတွားတဲ့လမ်းကြောင်းတွေသူတို့ပိတ်အောင်ပူးပေါင်းဆောင်ရမယ်ဆိုတော့ပြောကြားချက်တွေရှိတော်လဲပဲပေါ့နော်တချို့ဥစ္စာတွေမှာကျွန်တော်တို့ကကြည့်ကြတဲ့အချက်လက်တွေဒီထက်ပိုပြီးတော့ထောက်ပံ့ပေးနိုင်တယ်ပေါ့နော်ဥပမာဒီဘယ်နိုင်ငံကနေပြီးတော့ဘယ်နိုင်ငံမှာရှိတဲ့ဘယ်ကုမ္ပဏီကနေပြီးတော့စီရောက်လိုက်တယ်အဲ့ဒီစီကတစ်ခါလေတိုက်ရိုက်သွားတာမဟုတ်ဘဲနဲ့ဂျာကန်နိုင်ငံတနိုင်ငံသွားတယ်အဲ့ဂျာကန်နိုင်ငံကကုမ္ပဏီကနေပြီးတော့ဒီပေါ့နော်စစ်တပ်နဲ့ရင်းနှီးတဲ့နောက်တနိုင်ငံကိုလည်းသွားရင်သွားမယ်ဒါမှမဟုတ်ရင်စစ်တပ်စီသွားတဲ့ဥစ္စာမျိုးရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေကိုအချက်လက်တွေများသိရတယ်ဆိုရင်လည်းပေါ့နော်ဝိုင်းဝန်းပတ်ကူပေးဖို့ဆိုတဲ့ဥစ္စာပြောပါတယ်ဒါကြောင့်အဲ့လိုမျိုးအချက်လက်တွေပေါ့နော်ဘယ်သူမဆိုပေါ့နော်အခုသတင်းမီဒီယာတွေမှာလည်းတချို့ information တွေစုံစုံလင်လင်ရှိတဲ့အတွက်ကြောင့်အဲ့လိုမျိုးသတင်းမီဒီယာတွေရှိရင်လည်းပေါ့နော်ကျွန်တော်တို့ NUG ကိုပံ့ပိုးပေးဖို့လည်းကျွန်တော်တို့မြေတားရက်ခံပါတယ်လို့
အခုထိုင်းလွတ်တော်မှာပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာတမ္မကြီးကိုရိုင်းနဲ့အဖွဲ့မိကွန်ဒီပြောကြားခဲ့တယ်ဆိုတော့တစ်ဖက်မှာကျတော့အခုထိုင်းအစိုးရဘက်ကမြန်မာစစ်ကောင်စီနဲ့လည်းဆက်ဆံနေရတဲ့အခါမှာအခုလိုမြန်မာအရေးလွှတ်တော်လုပ်တဲ့နေရာမှာမြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့အတွက်ထိုင်းနိုင်ငံသားဝင်ကြီးကသူပြောမဲ့အစီအစဉ်တော်မှာသူရုတ်သိမ်းခဲ့ရတယ်ဖျက်သိမ်းခဲ့တယ်ဆိုတဲ့အနေအထားမျိုးကလည်းရှိတယ်ဆိုတဲ့အခါမှာတမ္မကြီးတို့ဘက်ကအခုဒီထိုင်းဆိုရတဲ့နဲ့ဟိုဆက်ဆံသွားမဲ့အနေအထားကိုဘလို့ပုံစံမျိုးနဲ့ဆက်ပြီးတော့ဆောင်ရွက်သွားဖို့ရှိလဲဆိုရင
်ဟုတ်ကဲ့ဟိုကျေးဇူးပါခင်ဗျာအဒီပြီးခဲ့တဲ့ပေါ့နော်စနေတနင်္ဂနွေ2ရက်3ရက်မတ်လ2ရက်3ရက်ကလုပ်တယ်ဒီဆင်မနာမှာတော့ပေါ့နော်ကျွန်တော်တို့လည်းတက်ရောက်ပြီးတော့ဥမာကျွန်တော်အနေနဲ့လည်းတက်ရောက်ပြီးတော့ပေါ့နော်ဒီကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဒီကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိစ္စကိုအကြမ်းပြင်းပြောကြားတယ်လို့ပေါ့နော်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့မြန်မာနိုင်ငံအခြေအနေပေါ့နော်အဲ့ဒီဥစ္စာလေးလည်းကျွန်တော်တင်ပြခဲ့တာရှိတယ်နောက်အထူးသဖြင့်ပေါ့နော်ကျွန်တော်တို့နိုင်ငံတကာအတိုင်းဝိုင်းရဲ့ပေါ့နော်အခန့်ကဏ္ဍအရေးကြီးမှုပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံအရေးကြီးမှုပြောတဲ့အခါမှာအာဆီယံနဲ့အင်းကြီးချင်းနိုင်ငံတွေရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်ဆိုတဲ့ဥစ္စာကိုကျွန်တော်ထောက်ပြခဲ့တယ်ပေါ့နော်နောက်ပြီးတော့ကျွန်တော်တို့အနာဂတ်ဘလို့နိုင်ငံမျိုးကိုသွားလို့လဲဆိုတော့ဒါအလုံးသိပြီးတဲ့အတွက်ကြောင့်ကျွန်တော်အသေးစိတ်တော့ပြောစီရအောင်မလို့ဘလို့သွားလို့လဲဆိုတဲ့ဥစ္စာပေါ့နော် Federal Democracy နိုင်ငံတည်ထောင်နိုင်ဖို့ဒီစစ်အာဏာစစ်သင်ချုပ်ငြိမ်းဖို့ဆိုတဲ့ဥစ္စာကိုသွားနေတဲ့ဥစ္စာလေးတွေကျွန်တော်တို့ဟိုအနာဂတ်ကိုအနာဂတ်မြန်မာနိုင်ငံကိုပေါ့နော်ကျွန်တော်တို့ဖြစ်စေချင်တဲ့ဥစ္စာလေးတွေပြောတဲ့ဥစ္စာရှိတယ်အဲ့လိုပဲပေါ့နော်ဒီအဲနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ကျွန်တော်တို့ဘာတွေကြော်လင့်ပါတယ်ဆိုတော့ခုနကျွန်တော်အရှိမပြောရတဲ့ဥစ္စာတွေပေါ့နော်ဒီစစ်တပ်ကိုဟိုငွေကြေးစီစဉ်မှုမလုပ်ဖို့စစ်တပ်ကိုလက်နက်စီစဉ်မှုမလုပ်ဖို့စစ်တပ်ကို jet fuel မလုပ်ဖို့ဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ပြောကြားခဲ့တဲ့ဥစ္စာရှိအဲ့လိုပဲအထူးသဖြင့်ပေါ့နော်ဒီထိုင်းနဲ့ပတ်သက်ရင်တော့ဒီကျွန်တော်တို့လက်ရှိပေါ့နော်ကုညီတဲ့ဥစ္စာတွေကိုကျေးဇူးတင်ကြောင်းပြောခဲ့တယ်ပေါ့နော်ဒီကျွန်တော်တို့ဒီ humanitarian assistance ဆိုလဲကျွန်တော်အရှိမပြောခဲ့လို့အဲ့လိုမျိုးတွေကူညီဖို့နောက်အထူးသဖြင့်ပေါ့နော်ကျွန်တော်တို့ဒီလိုမျိုးစစ်တပ်ကနေပြီးတော့မတရားပေါ့နော်အာဓမစစ်သားစုဆောင်းတဲ့ဥစ္စာဒီဒီလောက်ဆောင်နေတဲ့ဥစ္စာအတွက်ကြောင့်ကျွန်တော်တို့ပြည်သူတွေအနေအထူးဖြင့်လူငယ်တွေအနေနဲ့ရောမိဘတွေအနေနဲ့အရန်ထိတ်လန့်နေရတဲ့အနေအထားမျိုးဒါကြောင့်ပေါ့နော်ဒီလိုအနေအထားမျိုးတွေကနေရှောင်ရှားနိုင်အောင်လာတဲ့လူမြန်မာနိုင်ငံလာတဲ့လူတွေကိုတတ်နိုင်သမျှလုံးလုံးမှုပေးဖို့တတ်နိုင်သမျှပေါ့နော်သူတို့ရဲ့အနာဂတ်က predictable ဖြစ်ဖို့နဲ့ bright ဖြစ်ဖို့အတွက်ကိုပေါ့နော်အားလုံးဝိုင်းဝန်းကူညီထိုင်းအနေနဲ့ကူညီပေးဖို့ဆိုတဲ့အချက်လက်တွေကိုလည်းအဲကျွန်တော်တောင်းဟိုဥစ္စာပေါ့နော်ဟိုတောင်းဆိုတယ်ပဲပြောပါပေါ့နော်အဲ့ဒီဥစ္စာတွေမှာတော့ထည့်သွင်းပြောကြားခဲ့တာရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အဲ့ platform အနေတစ်ဆင့်နှစ်နိုင်ငံကြားဆက်ဆံရေးတွေကိုပို့ပြီးတော့တုံ့ပြန်လုပ်ဆောင်သွားနိုင်တယ်လို့လည်းကျွန်တော်တို့ပြောတဲ့ဥစ္စာရှိတယ်ဒါကြောင့်ကျွန်တော်တို့ကတော့ဒီ time လက်ရှိအစိုးရနဲ့ပေါ့နော်အခုပါလီမန်နဲ့ကျွန်တော်တို့ကအခုနွေးနွေးထွေးထွေးဆက်ဆံတဲ့ဥစ္စာရှိတယ်လို့လက်ရှိ time အစိုးရနဲ့လည်းပေါ့နော်ဒီ NUG အနေနဲ့အချိန်မီလေးပေါ့နော်ဆက်ဆံသွားနိုင်ဖို့အတွက်ကိုအသင့်လဲလုပ်ထားတယ်ရှိနေတဲ့လမ်းကြောင်းနေရာနေလဲပေါ့နော်ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ကိုလည်းပေါ့နော်ကျွန်တော်တို့အမြဲတမ်းဟို reiterate အမြဲတမ်းလုပ်ဟိုထပ်တောင်းထပ်လောင်းပြီးတော့လေကျွန်တော်တို့ပြောနေတာရှိတယ်ဘုန်းတော်ဒါကြောင့်ဒီ time နဲ့ဆက်ဆံရေးကိုတော့ဖတ်ပေါင်းဆောင်ရမယ်ဘုန်းတော်ပို့ပြီးတော့ကောင်းအောင်ဘုန်းတော်သူဖြင့်သူ့လိုမျိုးတက်လာတဲ့အစိုးရပြည်သူကရွေးချယ်တဲ့အစိုးရတက်လာတဲ့အနေထားမှာတော့ဘုန်းတော်ပို့ပြီးတော့ကျွန်တော်တို့ပြည်သူတွေကိုနားလည်မဲ့ပြည်သူတွေကိုကူညီတဲ့ time ရဲ့မူဝါဒဖြစ်လာမယ်လို့ကျွန်တော်တို့ကအပြည့်ယုံကြည်ပါတယ်
ဒါကတော့တနင်္ဂနွေညချမ်းတိုင်းတင်ဆက်နေကြမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင
်။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။ဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။မြန်မာအရေးမှာအိမ်နီးချင်းနိုင်ငံတွေရဲ့သဘောထားမူဝါဒတွေပြောင်းလဲလာပုံရတယ်လို့မြန်မာအရေးအကဲခတ်တွေကသုံးသပ်ပါတယ်။တရုတ်ရဲ့ဂျာဝဲမှုကြောင့်မြောက်ပိုင်းညီနောင်သုံးဘွဲ့နဲ့စစ်ကောင်စီအပြစ်ခတ်ရက်စဲတာထိုင်းလွတ်တော်တွေကမြန်မာအရေးဆွေးနွေးမှုဒီလိုဖြစ်စဉ်တွေကိုအများကစိတ်ဝင်တစားစောင့်ကြည့်နေကြတာပါ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သွင်းနိုင်တဲ့အထူးအလိမ္မာကတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်နဲ့ထိုင်းတို့ရဲ့ပြောင်းလဲလာတဲ့သဘောထားတွေဟာတော်လန်ရေးအပေါ်ဘယ်လိုအကျိုးသက်ရောက်နိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတရုတ်ရဲ့ဂျာဝင်စည်းစပ်မှုကြောင့်မြောက်ပိုင်းညီနောင်မာမိတ်သုံးဘွဲ့နဲ့စစ်ကောင်စီတို့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ရရှိသွားပြီဆိုတဲ့သတင်းဟာတော်လိုင်းအင်အားစုတွေမြန်မာပြည်သူတွေကြားမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့တာတွေ့ရပါတယ်။အပြစ်ကရက်ဆဲလိုက်ပြီးဆိုတော့မြောက်ပိုင်းညီနောင်သုံးဘွဲ့ဟာတော်လိုင်းရေးအတွက်ဆက်မတိုက်ကြတော့ဘူးလားဆိုတဲ့မေးခွန်းတွေစိုးရိမ်ပူပန်မှုတွေလည်းထွက်ပေါ်လာတာတွေ့ရသလိုစစ်ကောင်စီတက်ဆိုးရှည်စေမဲ့တရုတ်ရဲ့လှုပ်ရက်ကလည်းဝေဖန်အပြစ်တင်တဲ့တွေကြားရပါတယ်။မြောက်ပိုင်းကအပြစ်ခတ်ရက်ဆဲတယ်ဆိုတဲ့သတင်းနဲ့အပြိုင်မီဒီယာတွေမှာဦးစားပေးဖော်ပြကြတာကတော့ထိုင်းလွတ်တော်ထဲမှာကျင်းပတဲ့မြမအရေးဆွေးနွေးပွဲသတင်းဖြစ်ပါတယ်2024မတ်လ2ရက်နဲ့3ရက်နေ့တွေမှာဒီမိုကရက်တစ်မြန်မာနိုင်ငံစီတိုးနှင့်ထိုင်းနယ်စပ်တစ်လျှောက်လုံခြုံရေးအပေါ်တက်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့ထိုင်းလွတ်တော်ထဲမှာဆွေးနွေးခဲ့ကြတာပ
ါဒီဆွေးနွေးပွဲကိုအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းNLD အစိုးရလက်ထက်ကစီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူစီးပွားရေးပညာရှင်ရှောင်းတန်နယ်ကုလသမဂ္ဂအထူးအစီရင်ခံစာတင်သွင်းသူတွန်ပန်ဒရုစ်တို့အပါအဝင်အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC KNU KNPP မိုးပြည်သက်ပါတီအစရှိတဲ့ EAO အဖွဲ့တွေတော်လှန်ရေးအင်အားစုတွေကျောင်းသားတပ်မကတွေလူငယ်အမျိုးသမီးတွေနဲ့အရက်ဖတ်ဆိုင်ရာအဖွဲ့အစည်းတွေတက်ရောက်ဆွေးနွေးခဲ့ကြတာတွေ့ရပါတယ် Key Stakeholders တွေစုံလင်တဲ့ပွဲလို့ဆိုကြပါတယ်ဒါအပြင်ထိုင်းလွတ်တော်ထဲမှာပြုလုပ်တဲ့အခုလိုမြမအရေးဆွေးနွေးပွဲမျိုးအရင်ကမရှိခဲ့ဘူးလို့လည်းသိရပါဗျ။ဒီဆွေးနွေးပွဲကိုတော့ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအမတ်နေရအများဆုံးအနိုင်ရခဲ့တဲ့ရွှေသူချီပါတီ Move Forward ပါတီကဦးဆောင်ပြုလုပ်ခဲ့တာဖြစ်ကြောင်းသိရပါဗျ။ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့တဲ့ရှေ့ပြေးအတန်အဖွဲ့ကဒေါက်ခင်အုံမာက VOA မြန်မာပိုင်းကိုအခုလိုပြောကြားခဲ့ပါဗျ။
အရန်အားရစရာကောင်းတယ်လို့တော့မြင်ပါတယ်လေ။ဘာလို့လဲဆိုတော့ထိုင်းမှာအလားဒီအခုလက်ရှိထိုင်းနိုင်ငံရဲ့နိုင်ငံရေးဦးဆောင်မှုအပိုင်းကကျမတို့နိုင်ငံပြည်သူတွေတော်လှန်ရေးလုပ်ပြီးစ조사နေတယ်ဆိုတဲ့ဥစ္စာအပေါ်မှာအတိအမှတ်ပြုတယ်နားလည်အောင်조사တယ်အဖြေဝိုင်းထုတ်ပေးဖို့조사တယ်ပံ့ပိုးဖို့조사တယ်ဆိုတဲ့ဥစ္စာအင်မတန်မှအားရစရာကောင်းတဲ့အချက်ဖြစ်တယ်ပေါ့နော
်။စစ်ကောင်စီကတော့ထိုင်းမြန်မာအပြန်အလှန်ဆက်ဆံရေးထိခိုက်စေတဲ့ဆွေးနွေးပွဲမျိုးဖြစ်လို့ထိုင်းလွတ်တော်ကစီစဉ်တဲ့ပွဲကိုကန့်ကွက်တယ်လို့ထိုင်းနိုင်ငံခြားရေးဌာနကစာပေးပို့ခဲ့ပါတယ်။ဒါ့ပြင်ဒီဆွေးနွေးပွဲကိုဥဆောင်စီစဉ်သူတွေကတော့ပွဲမစခင်စစ်ကောင်စီရဲ့ကန့်ကွက်စာကိုဆွေးနွေးပွဲတက်ရောက်လာသူတွေကိုဖတ်ကြားပြခဲ့ပြီးထိုင်းအစိုးရမတက်ရောက်တာဟာသူတို့အပိုင်းဖြစ်ပြီးလွတ်တော်အနေနဲ့ကတော့စီစဉ်ထားတဲ့အတိုင်းဆက်လုပ်သွားမယ့်အကြောင်းပြောကြားခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့သူအရက်ဖက်အဖွဲ့စည်းကအမျိုးသမီးတဦးကပြောပါတယ်။အဲ့ဒီအမျိုးသမီးကပဲဒီပွဲကိုလူငယ်တွေဦးဆောင်တဲ့ Move Forward ပါတီကဦးဆောင်လုပ်တာပါသူတို့ကမြမအရေးကိုသူတို့အရေးလိုစိတ်ဝင်စားကြတာတွေ့ရတယ်လူသားချင်းစာနာတဲ့အကူအညီပေးရင်းနဲ့ပတ်သက်ပြီးပြောကြရမှာလဲလူတွေဒုက္ခရောက်အောင်လေချောင်းကနေဘုံကျဲလက်နက်ကြီးတွေနဲ့ပြစ်နေတာကစစ်ကောင်စီဖြစ်တယ်ဒီတော့ဒုက္ခရောက်နေသူတွေကိုကူညီဖို့စစ်ကောင်စီနဲ့တွဲလုပ်မယ်ဆိုတာတဘာဝကြရလားကျင့်ဝတ်အရာရောဖြစ်တဲ့လားဆိုတာထောက်ပြကြတာတွေ့ရတယ်ဒါအပြင်ထိုင်းဆိုရအနေနဲ့နေပြည်တော်နယ်ပဲဆက်ဆံလို့မရတော့ဘူး။နေဆက်ဒေသက EAO တိုင်းဒါလက်နက်ကန်အဖွဲ့အစည်းတွေနဲ့လည်းစကားပြောဖို့ဆက်သွယ်ဆောင်ရွက်ဖို့လိုအပ်နေပြီ။ပြီးတော့စစ်မှုထမ်းဥပဒေကြောင့်မြန်မာနိုင်ငံတွင်းကထွက်လာတဲ့လူငယ်တွေကိုဖမ်းဆီးပြန်ပို့တာမျိုးဖမ်းဆီးအရေးယူတာမျိုးတွေမလုပ်ဘဲထိုင်းဆိုရအနေနဲ့သူတို့ကိုအကူအညီပေးသင့်တယ်။သူတို့ထိုင်းကိုထွက်လာကြတာဟာရွေးချယ်မှု choice ကြောင့်မဟုတ်ဘဲသူတို့ရဲ့အသက်ရှင်သန်မှု survival အတွက်ဖြစ်တယ်လို့ဆွေးနွေးကြတဲ့အကြောင်းပြောပြပါတယ်။ထိုင်းလွတ်တော်တဲကမြန်မာရေးဆွေးနွေးပွဲဟာအားရစရာကောင်းပြီးရေတို့မှာဘယ်လောက်အလုပ်ဖြစ်မယ်ဆိုတာမပြောနိုင်ပေမဲ့ရေရှည်အတွက်ကတော့အလားအလာကောင်းတယ်လို့အကဲခတ်တွေကဆိုကြပါတယ်။ Move Forward Party ရဲ့ခေါင်းဆောင်ဖီထကလည်းမြန်မာရေးမှာထိုင်းအနေနဲ့ Observer လေ့လာစောင့်ကြည့်သူအနေနဲ့ပဲမဖြစ်သင့်ကြောင်း Facilitator ကူညီပံ့ပိုးဆောင်ရွက်ပေးသူဒါမှမဟုတ် Mediator စစ်ဆက်ဖြန့်ဖြေးပေးသူဖြစ်သင့်တယ်လို့မှတ်ချက်ပြီးပြောကြားခဲ့ကြောင်းသိရပါတယ်။
လူသားချင်းစာနာမှုအကူအညီပေးရမှာပဲဖြစ်ဖြစ်စီးပွားရေးနဲ့နိုင်ငံရေးအရာပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်အရေးပါဆုံးအိန္ဒိယနိုင်ငံတွေကတော့တရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတွေပဲဖြစ်ပါတယ်ထိုင်းဆိုရဟာထိုင်းမြန်မာနယ်စပ်မှာလူသားချင်းအကူအညီပေးရစုံတစ်ခုထားရှိဖို့ကြိုးပမ်းလာတာတွေ့ရသလိုနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုစဉ်းစားလာတာအထူးကြဆုံးကတော့ထိုင်းလွတ်တော်ထဲမှာမြန်မာအရေးကိုလူသိရှင်ကြားတရားဝင်ဆွေးနွေးပွဲတွေလုပ်လာတာစတဲ့ပြောင်းလဲလာတဲ့တိုးတက်မှုတွေကိုမြင်တွေ့နေရပြီဖြစ်ပါတယ်အိန္ဒိယအနေနဲ့ကတော့မြန်မာအပေါ်ထားတဲ့သဘောထားမူဝါဒတွေတိတိတသားပြောင်းလဲလာခြင်းမရှိသေးပေမဲ့လို့တရုတ်ကတော့မြန်မာအရေးမှာတိတိတသားဝင်ရောက်ဆွတ်ဖက်ဖိအားပေးလာနေတာကိုတွေ့နေရပါတယ
်မြန်မာပြည်မြောက်ပိုင်းမှာတရုတ်ပါဝင်မှုနဲ့ပတ်သက်ပြီးအေယာဝတီသတင်းဌာနကလှုပ်လှုပ်ရှားရှားကူမင်းဆွေးနွေးပွဲများဆိုတဲ့ဆောင်းပါးကို2024မတ်လ5ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီဆောင်းပါးမှာလက်ရှိမြန်မာပြဿနာကိုကြည့်မြင်ရတွင်တရုတ်တို့သည်မြန်မာပြည်အင်အားစုများသည့်အပေးအယူလုပ်၍ကြော်လွှားမှရမည်ဟုယူဆ၏အပြုတ်တိုက်ရေးသည်မလွယ်ကူလက်ရှိတွင်စစ်တပ်ပြိုလဲနိုင်သည်ဟုရှုမြင်လာကြတော့လေအဆုံးသတ်ပြိုလဲရန်အချိန်တိုတွင်မဖြစ်နိုင်ဟုယူဆ၏လက်ရှိအချိန်တွင်တရုတ်တို့သည်တရုတ်နယ်စပ်ရှိတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နှင့်မပြတ်ထိတွေ့ဆက်ဆံနေသကဲ့သို့ NUG PDF နှင့်လည်းရခိုင်ကလေးကတစုံတရာထိတွေ့ဆက်ဆံခဲ့၏ယခုခါတရုတ်တို့သည် NUG အား၎င်းတို့၏တွဲဆုံဆွေးနွေးရေးလမ်းကြောင်းတွင်ထည့်သွင်းနိုင်ရန်ပြင်ဆင်သည့်အနေနှင့်ပို၍နီနီကပ်ကပ်ဆက်ဆံရန်ပြင်ဆင်လာသည်ကိုတွေ့ရ၏တရုတ်တို့အားထိတ်တက်ရင်ဆိုင်ခြင်းသည်၎င်းတရုတ်ဆန့်ကျင်ရေးပြောဆိုနေခြင်းသည်၎င်းအကျိုးမရှိပေမှန်မှန်ကန်ကန်ရင်ဆိုင်နိုင်ရန်သာလိုသည်မိမိအတွက်အကျိုးရှိသောအခြေအနေဖန်တီးရန်သာလိုသည်လို့យေတာထားတာတွေ့ရပါတယ်ဘယ်လိုပဲဖြစ်ဖြစ်အိမ်နီးချင်းနိုင်ငံဆိုတာကောင်းသည်ဆိုသည်ရွေးချယ်နိုင်ခွင့်မရှိတဲ့အရာဖြစ်ပါတယ်။ဒါကြောင့်ဖြစ်ပေါ်ပြောင်းလဲလာတဲ့အိန္ဒိယနိုင်ငံတွေရဲ့အခြေအနေတွေပေါ်မှာတော်လှန်ရေးအတွက်အကျိုးရှိစွာအသုံးချနိုင်ရေးမှာတော်လှန်ရေးရဲ့တပ်ဦးဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဟာအခရာကျမှာဖြစ်တယ်လို့အကဲခတ်တူကမှတ်ချက်ပေးပါတယ်ခင်ဗျာ။
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင့်ပါရှင်ပြည်သွင်းနိုင်တဲ့အထူးအလေးမာကတင်ဆက်ခဲ့တာပါဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်အွန်လိုင်းလိမ်လည်မှုနဲ့စိုက်ဘာကျွန်ပြုမှုတွေကိုဖြစ်စေတဲ့ကြားဖြန့်နှိမ်နင်းရေးကိုနိုင်ငံအနှံ့မှာရှိတဲ့အဖွဲ့အစည်းအသီးသီးကအပြိုင်အဆိုင်လှုပ်လာကြပါတယ်ဒီအကြောင်းအရာတွေနဲ့ပတ်သက်လို့ဒီတစ်ပတ် ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
အွန်လိုင်းလိမ်လည်မှုနဲ့စိုက်ဘာကြံပြမှုတွေဖြစ်စေတဲ့ကြားဖြန့်လုပ်ငန်းတွေကိုအပြိုင်ဆိုင်နှိမ်နင်းလာကြပါတယ်။ညီနောင်မဟာမိတ်သုံးဖွဲ့ရဲ့စစ်စင်ရေး139နောက်ပိုင်းပိုပြီးအချိန်မြင့်ကျပြန်လာတာပါ။ရှမ်းမြောက်ဒေသမှာစတင်ခဲ့ရတာအခုတော့နိုင်ငံတောင်ပိုင်းထိုင်းနယ်စပ်အထိရောက်လာခဲ့ပါပြီ။ကိုကန်ဝါနဲ့မိုင်းလာကနေကရင်နဲ့ကော့တောင်ဒေသအထိရောက်လာတဲ့သဘောပါပဲ။တိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေအပြင်စစ်ကောင်စီကလည်းကြားဖြန့်နေနေရေးကိုအာရုံစိုက်လာပါတယ်တပတ်မှလည်းကြားဖြန့်လုပ်ငန်းတွေနဲ့ပတ်သက်လို့အပြန်လည်ဆွဆွဲမှုတွေရှိနေပါတယ်ကြားဖြန့်လုပ်ငန်းတွေနဲ့ပတ်သက်တဲ့လူပန်းပွဲတွေဟာနေပြည်တော်အထိလည်းရောက်ခဲ့ပါတယ်ပယ်ဆောက်ချိန်အပါအဝင်တရုတ်ဆိုရကအလို့ရှိတဲ့ကိုကန့်ကောင်းဆောင်ဆဲဦးကိုနေပြည်တော်မှာထိမ့်ထားရကနေ တရုတ်အစိုးရစီကိုစစ်ကောင်စီကလွှဲပေးခဲ့တာပါတရုတ်နိုင်ငံရဲ့အကူအညီကြောင့်ညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီအကြားအပြစ်ရရေးဟိုက်ကင်သဘောတူညီချက်ရပြီးနောက်ပိုင်းအဲ့ဒီလိုလွှဲပြောင်းမှုဖြစ်ခဲ့တာပါလက်ရှိမှာတော့ကြားဖြန့်ကိစ္စနဲ့ဆက်ဆက်ပြီးကိုကံမိသားစု၄ခုလုံးဘေကျင်းအစိုးရရဲ့စီမံမှုအောက်ရောက်ရှိသွားပါပြီဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ဒုတိယစေဦးစီချုပ်ပေါ့ဝဲချန်ကိုလည်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ကြားဖြန့်နေနေရာကရင်ပြည်နယ်နဲ့တင်းသာရီတိုင်းလိုတောင်ပိုင်းဒေသတွေအထိလည်းကျယ်ပြန့်လာခဲ့ပါတယ်။ကော့တောင်းကနမကြီးစီးပွားရေးလုပ်ငန်းရှင်ဦးကျော်လွင်ကိုထိုင်းဆိုးရနဲ့စစ်ကောင်စီတို့ကဖမ်းဝရမ်းထုတ်ခဲ့ပါတယ်။ဦးကျော်လွင်ဟာတထေးကျွန်းပေါ်ကကျယ်ငါးဝင်းဟိုတယ်နဲ့အတူလောင်းကစားလုပ်ငန်းတွေကိုလုပ်ကင်နေသူဖြစ်ပါတယ်။ဝရမ်းမထုတ်ခင်မှာထိုင်းကာကွယ်ရေးဦးစီးချုပ်နဲ့စစ်ကောင်စီဥက္ကဋ္ဌတို့အွန်လိုင်းကတဆင့်တွေ့ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကအွန်လိုင်းလိင်လယ်ခိုင်းတွေကိုပူးပေါင်းတိုက်ဖြတ်ဖို့ဆင်တွေ့ခဲ့ကြတာပါ။နှစ်နိုင်ငံလုံးကဝရမ်းထုတ်ထားတဲ့ဥကြော်လွင်ကိုအခုအချိန်ထိမဖမ်းမိသေးပါဘူး။ကြားပြန့်လုပ်ငန်းနဲ့ပတ်သက်သူတွေကိုတရုတ်နိုင်ငံဘက်ပြန်လွှဲပေးနေတဲ့အခြေအတွက်ကမနှဲလာပါဘူး။တန်မြတ်တရက4,600ကျော်ကိုမြန်မာဘက်ကနေတရုတ်ဘက်ကိုတွဲပြောင်းခဲ့တယ်လို့ Global Time သတင်းစာကဆိုပါတယ်စစ်ကောင်စီကတော့တန်မြတ်တရားခံတရုတ်နိုင်ငံသား5,000ကျော်ကိုတွဲပြောင်းပေးခဲ့တယ်လို့ထုတ်ပြန်တာပါတယ်ကိုကန်တပ်ဖွဲ့ကလည်းတန်မြတ်ရှိသူ4,000ကျော်ကိုတရုတ်နိုင်ငံဘက်ကိုပြန်လွှဲခဲ့တယ်လို့ပြောထားပါသေးတယ်ဒါအပြင်မိုင်းလာတပ်ဖွဲ့ဝါတပ်ဖွဲ့ SSPP နဲ့ဗိုလ်မှူးကြီးစောချစ်သူရဲ့ BGF တပ်ဖွဲ့တို့ကတရုတ်ဘက်ကိုလွှဲပြောင်းပေးခဲ့သူ13,000ကျော်ရှိပါတယ်မြန်မာဘက်မှာလူဖမ်းမွဲတွေလုပ်နေကြပြီမဲ့တရုတ်နဲ့အင်္ဂလိပ်နိုင်ငံတွေမှာရှိတဲ့ကြားဖြန့်ကောင်းဆောင်တွေကိုဖမ်းဆီးတာမတွေ့ရသေးပါဘူ
း ISP မြန်မာရဲ့မြင်ကွင်းချေမှတ်စုစီစဉ်ပါရှင်အခုဆက်လက်ပြီးတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာစီစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ
ကဲရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာရတော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်ရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်အမင်းဆိုတဲ့တော်ရရှင်ကမိပြတဲ့အခါမှာရေဒီယိုကနေနားထောင်မိလာရင် Facebook YouTube တို့ကနေအဆင်ပြေသလိုနားဆင်ကြည့်ရှုပါတယ်။နောက်တစ်နေ့ပြန်တွေ့ဖို့အဆင်စောင့်မျှော်နေပါတယ် VOE တဲ့။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ထထဆိုတဲ့တော်ရရှင်ကလည်းမက်ဆုမို့ပို့ပြီးကြည့်ကောင်းနေပါတယ်။မက်ခင်လေးလည်းတည်တည်ငြိမ်ငြိမ်နဲ့ချစ်စရာကောင်းနေပါတယ်။သတင်းတွေအတွက်ကျေးဇူးတင်ပါတယ်။ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေလို့မချမ်းမြေ့နိုင်တဲ့အရက်ကဆုတောင်းပါတယ်တဲ့။ဟုတ်ကဲ့အများဆုံးမြန်မာပြည်သူတွေချမ်းမြေ့ပါစေလို့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမျှော်လင့်မိပါတယ်ရှင်။ဒီနေ့ကိုထုတ်လွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ဆိုတဲ့သရရှင်တယောက်ကတော့
မင်္ဂလာပါ viewee မနေ့တိုင်းသတင်းထောက်ရင်းနဲ့ရဝေးက viewee အမျိုးတွေအမိမြေသတင်းတွေထုတ်လွှင့်ပေးနေတာနားထောင်လိုက်တိုင်းစေနာဘူးအဖြစ်နားလဲကျေးဇူးတင်ဥညွတ်နေမိပါတယ်။အမိမြေအတွက်စိတ်ပူနေကြတာတွေကိုလွှင့်ပေးနေတဲ့အဖွဲ့သားတွေရဲ့အတန်တွေကပေါ်ပြနေလို့ငြိမ့်လည်မိပါသေးတယ်။ကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့အေဂျင့်သားရတဲ့အခုဘဝများထာဝရပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့လျက်ပါရဝေးကမျိုးတို့ကြီ
းဒီစာမှာရေးသွားခဲ့တာကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့လို့ရေးလာလို့အထူးစိတ်မကောင်းဖြစ်စရာပါရှင်ကျွန်တော်တို့ဝိုင်းတော်သားတွေလည်းအဝေးတနေရာမှာဒီလိုအခြေအနေတွေနဲ့ကြုံမနေရတာမှန်ပေမဲ့ကျွန်တော်တို့ရဲ့မိဘမောင်ဘွားဆွေမျိုးမိတ်ဆွေအားလုံးကမြန်မာပြည်မှာပဲမဟုတ်မြမပြည်ငြိမ်းချမ်းမှုကိုအားလုံးနဲ့တူတူထက်တူမျှော်လင့်နေမိပါတယ်ဆိုတာပြောချင်ပါတယ်ရှင်ကိုစုံနိုင်ဆိုတဲ့တော်ရရှင်မေးခွန်းလေးတစ်ခုမေးလာတာကိုပြန်ပြီးဖြေပေးချင်ပါတယ်နော်သူကမသိလို့မေးပြရစီဗျာဆိုပြီးတော့ Telegram VOA Channel ကနှစ်ခုဖွင့်ထားတာလားဗျာတဲ့ဟုတ်ကဲ့သူပါကြောင့်မေးတာလဲချက်ချင်းသိလိုက်ပါတယ်ဟ
ဟုတ်ပါတယ် Telegram မှာ VOE လို့ရှာလိုက်ရင်အကောင့်နှစ်ခုဖြစ်နေတာတွေ့ရပါတယ်တကယ်တော့ကျမတို့ဟာတစ်ခုတည်းပါ VOE American တန်ရဲ့ Telegram Channel မှာ VOE Burmese ဆိုတဲ့ဘေးနားမှာအပြရာအမှတ်လေးပါပါတယ်เนาะအမှတ်လေးချစ်ထားတာပါတခြားဟာတွေက VOE နာမည်နဲ့ပုံမှားရိုက်ထားတဲ့စာမျက်နှာတွေဖြစ်ပါတယ်ကျမတို့ရဲ့ Telegram လိပ်စာကတော့ t.me/s/VOEBurmeseNews ဖြစ်ပါတယ် Telegram Channel ကကျမတို့ရဲ့နာမည်က VOE Burmese ပဲဖြစ်ပါတယ်เนาะသောရရှင်တွေအနေနဲ့ YouTube တို့ Facebook တို့ကနေအမြဲတမ်းကြည့်ရှုနေတဲ့သောရရှင်တွေကို Telegram စာမျက်နှာကိုလည်းလာပြီးတော့ကြည့်ရှုကြဖို့ဖိတ်ခေါ်ခြင်းပါတယ်เนาะ Telegram ကသူ့ဘာသူအလိုလျောက်သတင်းတွေကိုပို့ပေးနေတာဖြစ်လို့ပါအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ပြည်ကိုစာရေးလာကြတဲ့သောရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံနေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်တွေရဲ့စာရေးကိုအမြဲတမ်းရရှိပါရနော်ဒီထက်ကစာရေးကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်အမေရိကန်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါရရှင်အခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲနှစ်ဖြစ်တာမလို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျမတို့ VOE ကတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီမှာသောရရှင်ထွန်းထွန်းက
လာမယ့်အမေရိကန်ရွေးကောက်ပွဲကအမေရိကန်အတွက်တည်းမဟုတ်ပါဘူး။ကမ္ဘာကြီးအတွက်လည်းအပြောင်းအလဲဖြစ်စေနိုင်ပါတဲ့သမ္မတတယောက်လိုပြီးလွတ်တော်တွေကိုဥပဒေမဲ့စီးနှင်းကြော်ဝင်မှုကဥပဒေကိုမလေးစားကြပါလေ။ထရန်သာထပ်ပြီးသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်သူလူထုရဲ့စင်ကြယ်တုံတရားနဲ့ resilience မရှိဘူး၊စွမ်းမရှိဘူးဆိုတာပြနေပါလေ။ကုံစင်းတို့နဲ့တက်တာကိုတောင်တောက်မခံနိုင်တဲ့လူတွေအမေရိကန်မှာများနေပြီဆိုရင်ထရန့်လိုသမ္မတတွေကိုတရုတ်နဲ့ရုရှားကအရန်ကြိုက်တာပေါ့ဗျာ
အမေရိကန်မှာကုံစင်းတို့နေဈေးတက်တာကိုအောက်မခံနိုင်မနဲ့လူတွေကဒီလက်ရှိသမ္မတဘိုင်ဒန်ကိုမကျေနပ်ဖက်နဲ့အရင်သမ္မတကိုသာပြန်ပြီးတော့မဲပေးမယ်ဆိုရင်တော့အမေရိကန်ရဲ့အခြေအနေစိုးတဲ့ဆိုပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုရေးလာတာဖြစ်ပါတယ်ရှင်ကိုဆက်ပြီးတော့ရင်ဖွင့်လာတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ပြည်သူတွေကအထူးထောင်းခံရတဲ့ဘက်ကကြီးပါပဲ။ဆိုပြီးတော့ online ငွေလိမ်ကိုင်းတွေတောင်းချမ်းတဲ့မြောက်ဝီဘက်မှာအလုတ်သွားလုံနေတဲ့သူတယောက်ရေးပြီးတော့ရင်ဖွင့်လာတဲ့စာကိုဖော်ပြပေးခြင်းပါတယ်
။အစင်မပြေလို့မြောက်ဝီရွှေကုတ်ကိုဘက်မှာအလုတ်သွားလုပါတယ်။ဒေတာဖွံ့ဖြိုးရေးအတွဲလို့ပြောပြီး BGF ကဘတ်တထောင်တောင်းပေမဲ့သူ့လက်အောက်အကျိုးတူလုပ်နေတဲ့ရထိုက်ကုမ္ပဏီဟာအလုတ်သမားဝန်ထမ်းတွေစီကနေအခွန်ငွေဘတ်9000နီးပါးဖြတ်တောက်ကောက်ခံပြီးတစ်လကိုဘတ်1000ပုံမှန်ကောက်တော့မှာပါလှုပ်ချင်နိုင်လှုပ်ပြီးအလုတ်သမားတွေကိုမငက်ကွက်အတင်းအဓမ္မခိုင်းစင်နေတာဖြစ်ပါတယ်လူအခွင့်အရေးကိုအရန်ချိုးပေါက်ကျူးလွန်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီအကြောင်းသတင်းကိုတင်ဆက်ပေးစေချင်ပါတယ
်ဒီတော့ရှင်ကရွှေကုတ်ကမှအလုတ်သွားလုပ်နေရဲ့ဆိုလို့အဲဒီကသူပြောတဲ့အလုပ်ကဘာလို့မျိုးလဲစဉ်းစားမိပါရဲ့နော်အဲ့နေမီကအွန်လိုင်းတူးစရိုက်လုပ်ငန်းတွေကြီးစိုးတဲ့နေရာမလို့အဲ့လိုမျိုးအလုပ်ဖြစ်နေမလားလို့ရဲ့နောက်ပြီးတော့အဲ့လိုအလုပ်မျိုးဖြစ်နေလို့အလုပ်သမားအခွင့်အရေးချိုးဖောက်နေတာလားဆိုပြီးတော့တွေးမိပါရဲ့ရှင်အခုဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့ကြာအင်းကြီးရွာအုပ်စုဇော်ကုန်းကြီးရွာမှာနေထိုင်ပါတယ်ဆိုပြီးတော့တော်ရရှင်တရားသူတို့နေပြီးမှဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုက္ခကိုပြောချင်ပါတယ်ဆိုပြီးတော့သူဒေသမှာကြုံတွေ့နေရတဲ့ပြဿနာတစ်ခုကိုဝေမျှလာတဲ့စာဖော်ပြပေးပါမယ်နော
်စစ်တပ်အာဏာသိမ်းပြီးကတည်းကကျွန်တော်တို့ရွာမှာ WY မူရစ်ဆေးဝါးအာဆီယံခေါ်အရွက်ပြုတ်ရည်တွေကိုရွာမှာရှိတဲ့လူငယ်လူရွယ်အစုံသုံးဆွဲပြီးမူရစ်ဆေးဆွဲနေကြပါပြီ WY ဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းကြသုံးဆွဲကြပါတယ်အာဆီယံအရွက်ပြုတ်ရည်ကလည်းလူငယ်တွေအကုန်ဆွဲနေပါတယ်အခြားရွာတွေကလည်းလာပြီးတော့ရောင်းကြဝယ်ကြပါတယ်ဂျာအင်းကော့ခမဲဖအောက်ကလဒန်အစုံမှာပဲလာပြီးတော့ရောင်းဝယ်ကြပါတယ်ရဲရွာအုပ်ချုပ်ရေးတွေကလည်းတိပုံပါပဲဒါပေမဲ့ဖမ်းဆီးတာမလုပ်ပါဘူး2023နှစ်ကုန်ပိုင်းကမူရဲ့အထူးစီမံချက်နဲ့လာဖမ်းတော့စေအကြီးကျယ်ရောင်းချတဲ့သူတွေထွက်ပြေးကုန်ကြပါတယ်သူတို့ကိုလည်းသတင်းပေးတဲ့လူရှိနေပုံပါပဲသတင်းကြိုရလို့ကြိုးဆောင်ပြီးလွတ်သွားကြပါတယ်အချိန်လေးပြောင်းရင်သွားတော့ဆိုင်ရာပိုင်ရာတွေကိုပတ်စံပေးပြီးပြန်လာနေကြပြန်ပါတယ်အချိန်လေးညင်သွားတဲ့အခါမျိုးမှာပြန်ပြီးရောင်းကြပါတယ်ဒီတော့ရွာမှာရှိတဲ့လူငယ်လူရွယ်အကုန်လုံးမူရစ်ဆေးဆွဲကုန်ကြပါတယ်။ဒါကြောင့်သက်ဆိုင်ရာကအမြန်ဆုံးထိတိယောက်လာရောက်ဖမ်းဆီးပေးဖို့အတိပေးအပ်ပါတယ်ခင်ဗျ
။
သူတို့ဒေတာမှာလူငယ်တွေအကုန်လုံးမူရစီဆွဲကုန်ကြပါပြီ။ဒီကိစ္စကိုသက်ဆိုင်ရာကတရားကင်တွဲဖြေရှင်းပေးပါဆိုပြီးတော့ဒီတော်ရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါ။အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်။ကျမတို့ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအေးတနာကျော်အဖက်စင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။အခုတော့ကဘာတလွှားထူးခြားစံပြသတင်းအစီအစဉ်ကိုတင်ဆက်မှာပါ။ UAE နိုင်ငံဒူဘိုင်းမြို့မိုးပြန်ချက်ဝစ်စုံဝစ်ပြီးတော့ပြန်တန်းရတဲ့ကဘာပထမဦးဆုံးမိုးပြန်ချက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။တခါအာဂျင်တီးနားလက်ရွေးစင်ဂန်နဝင်ဘောလုံးကစားသမားလီယိုနယ်မက်ဆီ73နှစ်အရွယ်မှာဘာစီလိုနာဘောလုံးအသင်းမှာကစားဖို့သဘောတူထားတဲ့လက်တော့ဆက်ကူစာချုပ်မှတ်တမ်းတစ်ခုကိုလေလံတင်ရောင်းချဖို့ရှိနေပါတယ်။ဒီလိုကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပ
ါ။အရစ်ဆိုဝါမြပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာမိုးပြန်ချက်ဝစ်စုံဝစ်ပြီးပြန်တိုက်ရတဲ့ကဘာပထမဦးဆုံးမိုးပြန်ချက်ပြိုင်ပွဲဆင်ပါခဲ့ပါတယ်။ဒီပွဲကိုမိုးပြံဝစ်စုံစွန့်ဦးတီထွင်ထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Gravity စက်မှုလုပ်ငန်းကဒူဘိုင်းအာကစားကောင်စီနဲ့ပူးပေါင်းဆင်စဉ်ခဲ့တာပါ။လူ၈ယောက်ဟာမိုးပြံဂျက်ဝစ်စုံတွေဝစ်ဆင်ထားပြီးဒူဘိုင်းစိတ်ကမ်းမှာပြန်ခဲ့ကြတာပါ။မင်းကောင်ရီအား1500ရှိတဲ့ဒီမိုးပြံဂျက်ဝစ်စုံတွေဝစ်ဆင်ပြီးရေထဲမှာစိုက်ထူထားတဲ့အခက်ခဲတွေကိုကျော်ဖြတ်ပြန်တန်းကြရပါတယ်။ဒီဝစ်စုံတွေဟာ Gas Turbine Engine 5လုံးတက်ဆင်ထားပြီးတော့လေယာဉ်စီဒီဇယ်နဲ့ဘိုင်အိုလောင်စာတွေကိုလည်းတုံနိုင်ပါတယ်ဒီမိုးပြံဝစ်စုံဟာဒေါင်လိုက်အတက်အစင်လုံနိုင်တယ်လို့ဥတီယာကိုလည်းထိချုံနိုင်ပါတယ်စူပါဟီးရိုးရုပ်ရှင်ဆလန်တွဲတွေကဇက်ကောင်တွေလိုပြန်တန်းခဲ့ကြတာဖြစ်ပြီးဒီဂျက်ဝစ်စုံတွေဟာတနာရီကိုမိုင်80ကျော်နှုန်းနဲ့ဘယ်နေရာမှမဆိုပြန်တန်းနိုင်ပါတယ်လို့ Gravity စက်မှုလုပ်ငန်းတည်ထောင်သူ Richard Bowen ကပြောပါတယ
်ဗင်နီဇွဲလားနိုင်ငံကအသက်26နှစ်အရွယ်အင်ဂျင်နီယာတဦးဟာပတ်ဝန်းကျင်ညီငယ်မှုတွေကိုတိုက်ဖြတ်ဖို့လူဆွမ်းကောင်းပုံစံဝစ်ဆင်ပြီးပညာပေးအစီအစဉ်တွေလှုပ်ဆောင်နေပါတယ်။ Michel Diego တို့ဟာ Recycler Man ပြန်လည်အသုံးပြုရေးလူသားလို့နာမည်ပေးထားတဲ့ Super Hero လူဆွမ်းကောင်းပုံစံဝစ်ဆင်ပြီးတော့ညဉ့်ဉန်းမှုတွေကိုတိုက်ဖြတ်နေတာပါ။ပတ်ဝန်းကျင်ကိုညဉ့်ဉန်းစေတဲ့အမှိုက်တွေစွန့်ပစ်ပစ္စည်းတွေကိုစနစ်တကျဖြစ်စေဖို့နဲ့ရှော့ချဖို့ပြန်လည်အသုံးပြုဖို့အရေးကြီးတဲ့အကြောင်းတွေကိုကလေးတွေအားကြအတူယူလိုက်နာစေဖို့ကျောင်းတွေမှာလိုက်လံဟောပြောနေတာပါ။ကလေးတွေကိုယ်တိုင်ပါဝင်ပြီးတော့တင်ယူနိုင်တဲ့နီးလန်းတွေနဲ့ဟောပြောတဲ့အပြင်အမိုက်နဲ့အလုပ်ထားတဲ့အယုတ်ကြီးကိုပါအကြောင်းတွေကိုခေါ်သွားပြီးပြသတဲ့အတွက်လဲ ကလေးတွေကသဘောကျနှိမ့်ချိုက်ကြပါရယ်ခင်ဗျာ
အာဂျင်တီးနားလက်ရွေးစင်ကန်ဝင်ဘောလုံးအားကစားသမားလီယိုနယ်မက်ဆီရဲ့အသက်73နှစ်အရွယ်မှာပထမဦးဆုံးဘာစီလိုနာဘောလုံးအသင်းမှာကစားဖို့အတွက်သဘောတူထားတဲ့လက်တုပ်ဆက်ကူပေါ်မှာသူလက်မှတ်ထိုးထားတဲ့စာချုပ်ကိုဒေါ်လာ6သိန်းကျော်နဲ့လေးလံတင်ရောင်းချဖို့ရှိနေပါတယ်ယူတီရဲ့ကြည့်လိုက်ရင်တော့တာမန်လက်တုပ်ဆက်ကူတခုလိုထင်ရပေမဲ့ဒီစာချုပ်ဆက်ကူဟာအမေရိကန်ပြည်ထောင်စုနယူးယောက်မြို့လေးလံပွဲမှာအမေရိကန်ဒေါ်လာ6သိန်း 35,000 လောက်ရမယ်လို့မျှော်လင့်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဆူတပီလီလံပွဲမှာ2022ခုနှစ်ကာတာကမ္ဘာဖလားပြိုင်ပွဲအတွင်းမက်ဆီဝစ်ဆင်ခဲ့တဲ့နံပါတ်10အင်ဂျီ6စုံကိုအမေရိကန်ဒေါ်လာ 9.8 သန်းနဲ့ရောင်းချနိုင်ခဲ့တာကြောင့်ဒီစာချုပ်ဆက်ကူကလည်းခံမှန်းထားတာတွေထက်ကျော်လွန်ပြီးရောင်းရမယ်လို့ခံမှန်းကြပါတယ်။မက်ဆီ73နှစ်အရွယ်မှာဘာစီလိုနာဘောလုံးအသင်းမှာကစားဖို့သဘောတူထားတဲ့ဆက်ကူစာချုပ်မှတ်တမ်းအကြောင်းကိုမက်ဆီအကြောင်းရေးသားခဲ့ကြတဲ့အခါမှာလည်းအခါခါဖော်ပြပြီးသားဖြစ်ပါတယ်။ဒီစာချုပ်ဖြစ်ပေါ်လာတဲ့အကြောင်းကတော့မက်ဆီ73နှစ်အရွယ်မှာဘာကာအသင်းကရှာတွေ့ခဲ့ပေမဲ့လေအသင်းဘက်ကစာချုပ်ချုပ်မဲ့လူတွေထဲမှာမက်ဆီရဲ့အရေးချင်းကိုတန်တရာရှိတဲ့လူတွေလည်းပါဝင်တဲ့အတွက်ဘာကာအသင်းရဲ့အဲ့ဒီအချိန်ကအားကစားဒါရိုက်တာကအခုလိုလက်တော့ဆက်ကူပေါ်မှာတူတာဝန်ခံပြီးခေါ်မဲ့အကြောင်းနဲ့သဘောတူထားတဲ့လစာအတိုင်းထားမဲ့အကြောင်းရေးသားထားတာပါနောက်ပိုင်းမှာတရားဝင်စာချုပ်ထပ်ချုပ်ခဲ့ပေမဲ့လေအခုလက်တော့ဆက်ကူစာချုပ်ကိုတော့အဲ့ဒီအချိန်ကအာဂျင်တီးနားအေဂျင့်ဖြစ်သူဟိုရာရှောဂက်ဂီယိုလီက25နှစ်ကြာတင်ထားခဲ့ရပါမက်ဆီယာဘာစီလိုနာအသင်းနဲ့အတူစပိန်အမှတ်ပေးချန်ပီယံဖလား10ချိန်ရခဲ့ပြီး2021ခုနှစ်အထိကစားခဲ့တယ်လို့ဂိုးပေါင်း494ကိုသွင်းခဲ့တဲ့ထိတ်တန့်ဘောလုံးသမားတစ်ဦးလည်းဖြစ်ပါတယ်နယူးယောက်မြို့မှာပြတ်သားပြီးရင်တော့ပါရီနဲ့လန်ဒန်မြို့တွေမှာလည်းမက်ဆီယာ29ရက်နေ့အထိဒီလက်သုပ်ဆက်ကူစာချုပ်ကိုပြတ်သားသွားမှာပါရှင်
လေဂိုတုံးလေးတွေနဲ့တိဆောက်ထားတဲ့အနုပညာလက်ရာအယုတ်တရားကျော်ကို Art of Great အတုံးတွေရဲ့အနုပညာကောင်းစဉ်နဲ့လန်ဒန်မြို့ The Boiler House မှာပြသနေပါတယ်။ကဘာကျော်ဂန်ဒဝင်အနုပညာလက်ရာတွေရဲ့ပုံတူအယုတ်တွေကိုလေဂိုတုံးတွေနဲ့အနုပညာရှင်နေသန်ဆော့ဝဲယကဖန်တီးထားတာပါ။အနည်း20ကျော်ကြာအချိန်ယူဖန်တီးခဲ့ရပြီးသူ့လက်ရာတွေမှာနာမည်ကျော် Michael Angelo ရဲ့ David ရုပ်ထု Van Gogh ရဲ့ Jerry စုံနှင်းညပကြီးလက်ရာနဲ့ဒါဗင်ချီရဲ့မိုနာလီစာပကြီးကားတွေပါပါဝင်ပါတယ်။အက်ဗတ်မတ်ချ်ရဲ့အော်ဒန်ပကြီးကားနဲ့ရိုဒင်ရဲ့စင်းစားသူရုပ်ထုတွေကိုလည်းတွေ့မြင်ရမှာဖြစ်သလို၊မူရင်းဖန်တီးမှုတွေဖြစ်တဲ့ဒိုင်နိုဆောအယုတ်တွေလူတယောက်ရင်ဘတ်ကိုဖြန့်လိုက်တာမှာလေဂိုတုံးတွေထွက်လာတဲ့ရုပ်ထုတွေလည်းပါဝင်ပါတယ
်။ကဘာတလွားထူးခြားစံများသတင်းအစီအစဉ်ကိုကိုငိမ့်ချက်နဲ့မက်ခင်ပြူတွေတို့ကပြောပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်ဂါဇာဒေသမှာယာယီစစ်ကံတရားဆောင်မဲ့ပစ္စည်းတွေတင်ဆောင်လာတဲ့အမေရိကန်စစ်တပ်ကတင်မော်ဒစဉ်ဒီနေ့ပဲမြေထဲပင်လယ်ဒေသကိုတွားရောက်နေပါတယ်ဆန္ဒရေးကပြက်လက်နေတဲ့ထောင်ထောင်ချီတဲ့ပါလက်စတိုင်းတွေအတွက်အကူအညီတွေရေချောင်းကနေတွန်းပြင်းစီပို့ဆောင်မဲ့အစီအစဉ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကြီးညာပြီး၃ရက်ကြာမှာပဲခရီးစတင်လိုက်တာပါဂါဇာမှာစာနာမှုအခွင့်အရေးလိုအပ်ချက်တွေကြီးထွားလာနေချိန်မှာပဲအစ္စရေးထိန်းချုပ်ထားတဲ့ကုန်လမ်းတွေကိုရှောင်ရှားပြီးပေးပို့ဖို့စီစဉ်ညတာဖြစ်ပါတယ်ဂါဇာဒေသမှာဟာမတ်စ်ကိုအပြင်းထန်ဟိုတက်ကဲမှုတွေအတွက်အစ္စရေးအညီချုပ်ဗင်ဂျမင်နတန်ယာဟူရဲ့လုပ်ရတာအစ္စရေးနိုင်ငံအတွက်အထောက်အကူမဖြစ်စေဘဲထိခိုက်နစ်နာမှုတွေသာဖြစ်စေတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကဝေဖန်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကအစ္စရေးကိုအကြမ်းဖက်တက်ခဲ့တဲ့ဟားမတ်စ်အဖွဲ့ကိုတံပြန်နေနေတဲ့လုပ်ရက်ကိုထောက်ခံပေမဲ့အပြင်းထန်ချေမှုန်းတဲ့အကျိုးဆက်ကြောင့်အပြစ်မဲ့ပြည်သူတွေအသက်များစွာဆုံးရှုံးနေရတဲ့အခြေအနေကိုအာရုံစိုက်ရလိမ့်မယ်လို့လည်းအမေရိကန်သမ္မတကအမေရိကန်ရုပ်သံဌာနဖြစ်တဲ့ MSNBC ရဲ့စနေနေ့ထုတ်လွှင့်တဲ့မင်းမြန်ငန်းအစီအစဉ်မှာပြောဆိုသွားတာပါရုရှားချစ်ချော်မှုကြောင့်လူပေါင်းထောင်ချီတည်ဆုံရတဲ့စစ်ပွဲအဆုံးသတ်နိုင်အောင်ယူကရိန်းနေနဲ့စစ်ဆင်ညီနေရတဲ့တတိရှိဖို့လိုတယ်လို့ပိုရန်မင်းကြီးကမင်ချလိုက်ပါတယ်။အင်အားအကောင်းဆုံးဆိုတဲ့သူဟာအခြေအနေကိုသုံးသပ်ပြည်သူအတွက်စဉ်းစားပြီးစစ်ဆင်ညီနေနဲ့အောင်အလံဖြူထောင်ရတဲ့တတိရှိဖို့လိုတယ်လို့ပိုရန်မင်းကြီးကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တနင်္ဂနွေညချမ်းသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲနိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချန်းနဲ့ရုပ်တံအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
ကျမအင်ဂျင်နိုင်ပ
This program